Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ15ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line Meter 25 32 51 Line Meter 190တို့ကနေနားဆင်နိုင်တဲ့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်ပြူဖေးပါစီးရီးယားနိုင်ငံရှေ့မြောက်ပိုင်းကိုတူကီတပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်နေတဲ့ကိစ္စကိုကုလသမဂ္ဂလူ့ကျိုးရေးကောင်စီမှမနက်ဖြန်ဆွေးနွေးမယ်လို့သတ္တမန်တွေကပြောပါတယ်ဥရောပသမဂ္ဂ EU တွေကနေဗြိတိန်ခွဲထွက်ရေးဆိုင်ရာနှိမ့်နိုင်ဆွေးနွေးမှုတွေဆက်လုပ်နေပြီးတော့သဘောတူညီချက်ရဖို့ဖြစ်နိုင်ခြေရှိသေးတဲ့အကြောင်းဗြိတိန်ခွဲထွက်ရေးဝန်ကြီးကဒီကနေ့ပြောပါတယ်နောက်ဂျပန်နိုင်ငံမှာတော့အင်အားပြင်းတိုက်ပွဲမုန်တိုင်းကြောင့်တေဆုံးသူရေအတွက်ဟာဆိုအခုဆိုရင်50ကျော်ထိတိုးလာနေပါတယ်ဒီလိုထိတ်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့တူပြပြပေးပါမယ်ရှင်
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့2020ရွေးကောက်ပွဲမှာ NLD ပါတီရဲ့ဆောင်ပုဒ်ဟာပါတီထက်ကိုယ်စားလှယ်လောင်းရဲ့အရေးချင်းကိုကြည့်ပြီးမဲပေးပါဆိုတဲ့ဆောင်ပုဒ်ဖြစ်လာနိုင်ပါသလား
။လူ့အသေးကတားပြီးကြည့်ဖို့ဆိုတဲ့နေရာမှာပါတီကိုလည်းပြစ်ပယ်ထားလို့တော့မရဘူးပေါ့နော်။အဓိကတော့လူတော်လူကောင်းပေါ့နော်။လူမှန်နေရာမှာကြည့်တတ်ဖို့လိုလာပြီလို့ပဲကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ်။
NLD ပါတီပြန်ကြားရေးအတွင်းရေးမှုရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါ။အရသာတဦးတည်ဆုံခဲ့တဲ့ကြောက်တော်မျိုးတွေကတမတော်ရဲ့ဖြစ်ခတ်မှုမူရမှုနဲ့မှားယွင်းဖန်ဆီးခံခဲ့ရတဲ့အဆိုတော်ဖြိုးပြေဆုံးတို့ရဲ့သတင်းစာရှင်လင်းပွဲသတ်မှတ်ဈေးစဘာဈေးဟာစဘာဆိုင်တောင်သူတွေအတွက်အလုပ်ဖြစ်နိုင်မလားစတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမခင်ပြူတွေနဲ့ကိုအောင်အောင်တို့ပြောပြပါမယ်ရှင်။
စီးရီးယားနိုင်ငံရှေ့မြောက်ပိုင်းကိုတူရကီတပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနက်ပြန်ပုတ်ဖူးနေကြရင်ဆွေးနွေးမယ်လို့တပ်တမန်တွေကပြောပါရယ်အဖွဲ့ဝင်15နိုင်ငံပါလုံခြုံရေးကောင်စီမှဒီကိစ္စကိုဆွေးနွေးဖို့ဥရောပနိုင်ငံတွေကတောင်းဆိုခဲ့တာဖြစ်တဲ့အကြောင်းတပ်တမန်တွေကဒီကနေ့ပဲပြောဆိုလိုက်တာပါအခုကိစ္စနဲ့ပတ်သက်ပြီးတော့ပဲပြီးခဲ့တဲ့ကြာတာပိုင်းတွေကကျင်းပတဲ့ပထမအကြိမ်ဆွေးနွေးပွဲအတွင်းမှာတော့ကွဲလွဲမှုတွေရှိခဲ့ပြီးတူရကီရဲ့ထိုးစစ်ဆင်မှုတွေအဆုံးသတ်ဖို့တောင်းဆိုတဲ့ညညာချက်ကိုဥရောပနိုင်ငံတွေကပဲထုတ်ပြန်ခဲ့ပါတယ်တူရကီရဲ့တိုက်ခိုက်မှုတွေအဆုံးသတ်ဖို့တောင်းဆိုတဲ့အမေရိကန်အစိုးရကမကထလုပ်တဲ့ထုတ်ပြန်ချက်ကိုရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်ခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတူရကီအနေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တောင်းဆိုလိုက်ပြီးတော့တူရကီအစိုးရအရာရှိတွေအပေါ်တန်ခတ်အရေးယူမှုတွေချမှတ်သွားမယ်အကြောင်းလည်းသတိပေးပြောဆိုထားပါတယ်။အခုကိစ္စဆွေးနွေးဖြေရှာဖို့အတွက်ဒုသမ္မတမိုက်ပန့်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုလည်းတူရကီနိုင်ငံအန်ကာရာမြို့တော်ကိုဆင်လွတ်မယ်လို့သမ္မတကစီစဉ်နေပါတယ်။စီးပွားကနေအမေရိကန်တပ်ဖွဲ့တွေကိုကမ္ဘာထရမ့်ကပြန်ရုပ်သိမ်းလိုက်တာကြောင့်ဒီပေါ်မှာပြင်းပြင်းထန်ထန်ဝေဖန်မှုတွေထွက်ခဲ့ပြီးတဲ့နောက်မှာမှတူရကီဘက်ကအပြစ်ဖျက်ဖို့အတွက်သမ္မတကအခုလိုဖိအားပေးပြောလာတာဖြစ်ပါရဲ့ရှင်
။ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ဖို့စကားဆင်ထုတ်ပွဲဒီကနေ့ညကျင်းပဖို့ရှိလာမှာကိုယ်စားလှယ်လောင်းတစ်ဒါဇင်လောက်ပါဝင်ပြီးတော့မူဝါဒရေးအကြောင်းအခြေတင်ဆွေးနွေးကြမှာပါ။လေးချိန်မြောက်စကားဆင်ထုတ်ပွဲကို Ohio ပြည်နယ် Westerville မြို့ကအော်တာဘင်တက်ကတိုမှာကျင်းပမှာဖြစ်ပြီးတော့စကားတင်ကြန့်ရှိနေတဲ့သမရကိုစလေလောင်းအရေးအတွက်အများဆုံးစကားဆစ်ထုတ်ကြမှာလည်းဖြစ်ပါတယ်စက်တင်ဘာလကကျင်းပခဲ့တဲ့စကားဆစ်ထုတ်ပွဲမှာပါဝင်ခဲ့သူ၁၀ယောက်အပြင်ဟာဝိုင်အောက်လွတ်တော်အမတ် 2C Gabbard နဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာလုပ်ငန်းရှင်ဟောင်းလည်းဖြစ်သဘာဝပတ်ဝန်းကျင်ထင်းထင်းရှားရှားရေးလှုပ်ရှားသူလည်းဖြစ်တဲ့ Tom Steyer တို့လည်းပါဝင်ကြမှာပါဒီစကားဆစ်ထုတ်ပွဲအတွင်းသမရ Donald Trump ကိုတရားစွဲဆိုဖို့ကိစ္စနဲ့ပတ်သက်ပြီးတော့အဓိကထားဆွေးနွေးပွဲရှိနေပါတယ်ဒီမိုကရက်ပါတီကိုစားပြုသမရလောင်းဖြစ်နိုင်ရည်ရှိတဲ့သူသမရဟောင်း Joe Biden ဟာဆိုရင်လည်းနယူးဟမ်ရှိုင်းယားပြည်နယ်မှာကျင်းပတဲ့လူမှုနယ်တွေ့ဆုံပွဲအတွင်းသမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးတခြားဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့အတူပါဝင်တိုက်တွန်းထားပါတယ်။လွန်ခဲ့တဲ့ဇူလိုင်လ25ရက်နေ့ကသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီတို့ဖုန်းဆက်စကားတွေ့ရမှာထရမ့်ဟာအာဏာကိုအလွဲသုံးစားလုပ်တယ်ဆိုတာမျိုးအတွင်းသတင်းပေးတိုင်ကြားမှုပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီမိုကရက်တွေကြီးစိုးတဲ့အောက်လွှတ်တော်ကအခုခါမှာသမ္မတကိုတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးနေကြပါတယ်။ဒီမိုကရက်ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ဂျိုးဘိုက်ဒန်နဲ့သူရဲ့တားဖြစ်သူဟန်တာဘိုက်ဒန်တို့ရဲ့ယူကရိန်းနဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့ထရမ့်ကဇယ်လင်စကီကိုတိုက်တွန်းခဲ့တာကြောင့်ဒီမိုကရက်တွေကစုံစမ်းစစ်ဆေးနေကြတာပါတရုတ်နိုင်ငံကိုလည်းထရမ့်ကအလားတူလူသိရှင်များတိုက်တွန်းခဲ့ပြီးတော့သူ့အနေနဲ့ဘာမှမလုပ်တာမရှိဘူးလို့လည်းဝန်ခံပြောဆိုထားပါတယ
်ဥရောပသမဂ္ဂ EU တွေကနေဗြိတိန်နိုင်ငံခွဲထွက်ရေးဆိုင်ရာနှိမ့်နိုင်ဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေပြီးသဘောတူညီချက်ရဖို့ဖြစ်နိုင်ခြေရှိနေသေးတယ်လို့ဗြိတိန်ခွဲထွက်ရေးဝန်ကြီးစတီဖန်ဘာကလေးကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ် EU ထွေထွေရေးရာကောင်စီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့လူဇင်ဘတ်နိုင်ငံမှာအခုလိုပြောလိုက်တာပါ EU Pacaro, between quarter in a better day at the board with Jet Yet, the Dream Better Yan and Bushiris, Raman Bimelu, Rose, and T, Bidding Bagat and Bialar, so Bijat Riha, the board with Jayayayi would to a Malone Lout, they would dig in with your so cavalry. Adiga Sinko Mugaro, Ireland Tuna Patapi, show 20 and Sepiatanama, Bidding Yet, so Bijat Hapu, your Kangama, people who are needed at all, EU would you in a twist and Wematangama, between quarter ye Brexit Sanya, E. Ninae Mu, Mikel Paniaga, Piovare. Britain Quatre Yikesa, Sister Nina Murigu, EU near Britain, a low query, bigger at the Himbagone, Manitin and Niriga, Sunigata Vimedu, Napaja, Tidata, Quahacha, Rigaro, Shini, Romelu, Napasonga, Piosu Jabare. The Bakata Riniga Salu, EU Gauzan, we are near Jati Sunivago, Belgian and Brazil, New Martin Babu Shini Piro, EU Gani, Britain Quatre Yikesaga, Dictate Suniwe Drema, Diga Sunime, Zanga Pipalime, EU Gani, Britain Quatre Yelung and Siniguro.
ဒီလ30ရက်နေ့နောက်ဆုံးထားဆောင်ရွက်ဖို့တတ်မှတ်ထားတာပါရှင်ကက်တလန်သမရခရင်ထူရာကဒီကက်တလိုနီးယားဒေသလွတ်လပ်ရေးကြေညာခဲ့သူကောင်းဆောင်ရှင်ဦးကိုစီရင်ချက်ချခဲ့တဲ့စပိန်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုလက်မခံနိုင်ကြောင်းဒီကနေ့တုံ့ပြန်ပြောကြားပါရယ်ဖိနေမှုအဆုံးသတ်ဖို့နိုင်ငံရေးကျင်းသားတွေကိုပြန်လွတ်ပေးဖို့ပြည်ပကိုထွက်ပြေးတင်းရှောင်နေသူတွေအိမ်ပြန်လာနိုင် ဆက်သုံးနှစ်အထိချမှတ်ခဲ့သလိုအဲ့ဒီထက်ကလေးဦးကိုတော့ရမုံငွေအလွဲသုံးစားမှုနဲ့တိကျအမှုထပ်တိုးပြီးတော့ဆွဲချက်တင်ခဲ့တာပါ။၂၀၁၉ခုနှစ်ကကက်တလိုနီးယားဒေသလွတ်လပ်ရေးကြေညာခဲ့တဲ့ခေါင်းဆောင်တွေကိုအခုလိုထောင်နဲ့ချမှတ်ခဲ့တာကြောင့် တနင်္လာနေ့ရုံးကကက်တလိုနီးယားဒေသတွင်ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာလမ်းမော်ထွက်ဆန္ဒပြခဲ့တယ်လို့ဘာစီလိုနာလေဆိပ်ကိုလည်းပိတ်ဆို့ထားလိုက်ပါတယ်။ဒါပြင်အယ်ဘရက်လေဆိပ်ဝင်ပေါက်ကိုပိတ်ဆို့ထားလိုက်တယ်လို့ဒီဆန္ဒပြသူတွေနဲ့ဒီကိုင်းနေရေးတွေရုံးရင်းဆက်ကဖြစ်တာကြောင့်ဒီဆန္ဒပြသူ39ယောက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောကြပါတယ်။လေဆိပ်မှာအခုလ ကကက်တလိုးနီးယားဒေသမှာတီးခြားလွတ်လပ်တဲ့နိုင်ငံတီဆောင်တင့်မတင့်လူမှုစနခရင်ပွဲလုပ်ခဲ့တာမှာမဲပေးသူ90ရာခိုင်နှုန်းလောက်ကထောက်ခံပြီးတော့လွတ်လပ်ရေးကြေညာတာကြောင့်စပိန်ကကိုပိုင်အုပ်ချုပ်ရေးကိုပြန်ယူသိမ်းခဲ့ပြီးတော့တိုက်ရိုက်အုပ်ချုပ်ခဲ့ပါတယ်။ဒါပေမဲ့လည်း2019ဒီဇင်ဘာမှာပဲရွေးကောက်ပွဲကျင်းပခဲ့တာမှာတော့ဒီအမျိုးသားရေးဝါဒီတွေကပဲအနိုင်ရခဲ့တာကြောင့်ကက်တလိုးနီးယားဒေသကိုပိုင်အုပ်ချုပ်ရေးကိုပြန်လည်ရယူထားနိုင်ခဲ့ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ25 kHz 11965 5မီတာ32 kHz 93095မီတာ51 kHz 5885တို့ချင်းစနေတနင်္ဂနွေမှာ5မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါတယ်ရှင
် View American တဲ့ရေအင်္ဂါနေ့ညဒေတာရင်းနဲ့နိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံခြားကုန်သွယ်ရေးသဘောတူညီချက်ရရှိဖို့အတွက်ညှိနှိုင်းဆွေးနွေးနိုင်ခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောင်းဝင်ရကန်ရှွမ်ကဒီကနေ့ပေကျင်းမြို့တော်ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်73ချိန်မြောက်တရုတ်အမေရိကန်ကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့မေးမြန်းကြတာမှာအမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်ရယူဖို့တရုတ်ဘက်ကအရင်လိုရည်တည်ချက်ရှိနေသေးသလားဆိုတာကိုသတင်းတော်တူကမေးမြန်းလာမှာပြောခွင့်ရကအဲ့ဒါလိုတုံ့ပြန်ပြောခဲ့တာပါလက်ဖက်ကြားနောက်ဆုံးဆက်သဘောတူညီချက်ရယူဖို့အတွက်သဘောတူခဲ့ကြသလိုတချို့ညှိနှိုင်းမှုတွေမှာတိတာတဲ့တိုးတက်မှုတွေရခဲ့တဲ့အကြောင်းတရုတ်အစိုးရဘက်ကပြောဆိုသလိုပဲအမေရိကန်အစိုးရကလည်းပထမအဆင့်ခိုင်မာတဲ့သဘောတူညီချက်ရထားပြီးဖြစ်ကြောင်းအစိုးရရဲ့တွေတုန်းကပြောခဲ့တာပါ။ကုန်သွယ်ရေးသဘောတူညီချက်ရယူဖို့လိုအပ်တာကိုနှစ်ဖက်စလုံးကအပြည့်အဝနားလည်လက်ခံထားပြီးဒီအပေါ်မှာကွဲလွဲမှုလုံးဝမရှိတဲ့အကြောင်းဒီသဘောတူညီချက်ဟာတရုတ်နိုင်ငံအတွက်အမေရိကန်ပြည်ထောင်စုအတွက်ကမ္ဘာကြီးတစ်ခုလုံးအတွက်တကယ့်ကိုကြီးမားတဲ့အကျိုးရလဒ်တွေရရှိစေမှာဖြစ်ပြီးကုန်သွယ်ရေးနဲ့ငင်းကြေးအတွက်လည်းအကျိုးရှိစေမယ့်အကြောင်းပြောခွင့်ရကန်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီလ10ရက်နဲ့17ရက်နေ့တွေကဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့တရုတ်နဲ့အမေရိကန်စီးပွားရေးနဲ့ကုန်သွယ်ရေးအစီအမံဆွေးနွေးပွဲမှာတော့လေယာထုတ်ကုန်ကဏ္ဍ၊ညမပစ္စည်းပိုင်ဆိုင်မှုဆိုင်ရာအခွင့်အရေး၊ငွေလဲနှုန်းသတ်မှတ်ချက်၊ဗဏ္ဍငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်း၊နှီးပညာလွှဲပြောင်းရယူမှုတွေနဲ့ကုန်သွယ်ရေးတွန်းမြှင့်ဖို့ကိစ္စတွေမှာတိုးတက်မှုတစုံတရာရတဲ့အထိညှိနှိုင်းဆွေးနွေးနိုင်ခဲ့ကြတာပါရှင်
။ဟောင်ကောင်မှာသတင်းပတ်များစွာကြောင်ဆန္ဒပြနေလာတွေကိုအဆုံးသတ်ကြဖို့တရားဥပဒေကိုလေးစားလိုက်နာကြဖို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတိုက်တွန်းလိုက်ပါတယ်အကြမ်းဖက်ဆန္ဒပြနေလာတွေကိုအဆုံးသတ်ဖို့ဖြစ်နိုင်တဲ့နီလန်အလုံးကိုထည့်စဉ်းစားရလိမ့်မယ်လို့လည်းသူကပြောပါတယ်ကျင်းပဖို့ရှိနေတဲ့ဒေတာတွေရွေးကောက်ပွဲအတွက်ဆိုရင်ပူပန်မှုတွေရှိပေမဲ့လုံခြုံစိတ်ချရပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ဖို့ဆက်လက်လှုံ့ဆော်သွားမယ်လို့လည်းဆိုပါတယ်တရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကိုမကျေနပ်တဲ့အတွက်စီးပွားရေးချက်ချမျိုးတစ်ခုဖြစ်တဲ့ဟောင်ကောင်မှာ စနပ်ပြပွဲတွေပေါ်ပေါ်လာတာလက်နဲ့ချင်းနေပြီဖြစ်ပါတယ်အကြံဖတ်မှုအတင်းဆောင်လာတဲ့စနပ်ပြမှုတွေကိုလည်းဆွေးရအနေနဲ့တိခါမှာမဟုတ်ဘူးလို့အုပ်ချုပ်ရေးမှုလန်ကဒီကနေ့အင်္ဂါနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုသွားပါတယ်။ဒါပြင်ဟောင်ကောင်ကိုရောက်လာတဲ့အမေရိကန်ထက်လွတ်တော်အမတ်ဂျော့ချ်ဟောလီပေါ်လစ်ပစ်တွေကိုဝေဖန်ပါတယ်။ဟောင်ကောင်ကပိုလစ်
ကျိုးရိုးတဲ့ရင်ဌာနကတော့သူတို့ကောက်ယူရရှိတဲ့စင်အရာတိတ်ဆုံးသူ66ယောက်ထိရှိတယ်လို့ပြောပါတယ်။တဘာဝပြည်ရဲ့တုတ်ပြန်ကင်တွေရင်းနဲ့ပြန်လည်တိဆောက်ရေးလုပ်ငန်းတွေအတွက်အထူးဘတ်ဂျက်အသုံးစရိတ်ကိုအတည်ပြုဖို့သုံးသပ်စဉ်းစားနေတဲ့အကြောင်းဆွေးရတာပြောပါတယ်။ဂျပန်နိုင်ငံရဲ့ပြည်မှကျွန်းကြီးကိုစနေနေ့ကဝင်ရောက်တိုက်ခိုက်တဲ့ဟာကီပစ်တိုင်ဖုန်မုန်တိုင်းကြောင့
Tamra Donald Trump ne Tamra Mahame Republican re tu bo so se pyo ni dilo Ukraine ne tiyo nangane ma tu lo lo khe de a chain twin a ma lo khe da ma shi bu lo pyo so lite bare pi pa ma tu lo lo khe de twe phakin phit tu ye nangane i alou ma aku lo shou the mu re phit la nai ne so da go tu cho tin the ma twet khe mi bu lo le Hunter Biden ga pyo bare
ငါနဲ့ညာပိုင်းထိတ်တန်းရောင်းနေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါးတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ကြရပါတော့မယ် လက်ရှိအနာရ NLD ပါတီအနေနဲ့ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲတုန်းကလိုပါတီကိုကြည့်ပြီးမဲပေးကြပါဆိုတာထက်လာမယ့်2020ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းကိုကြည့်ပြီးမဲပေးကြပါဆိုတဲ့ဆောင်ပုဒ်ကိုပြောင်းလဲကျင့်သုံးသွားဖို့ရှိတဲ့အကြောင်းပါတီပြန်ကြားရေးကော်မတီအတွင်ရေးမှုမုံရအောင်ရှင်ကပြောပါတယ်
အဲ့ဒီပေါ်လစီတိုင်ချမှတ်ဆောင်ရွက်သွားမယ်ဆိုရင်တော့လက်ရှိရွေးချယ်ခံထားရတဲ့ကိုယ်စားလှယ်တော်တော်များများလဲပြန်ပါမှာမဟုတ်တော့ဘူးလို့ဆိုပါတယ်အပြည့်စုံကိုတော့ကိုစောဝင်းလှိုင်ကတင်ပြပေးပါမယ်ရှင်ပြီးခဲ့တဲ့2019ခုနှစ်အထွေထွေရွေးကောက်ပွဲမဲဆယ်စည်းရုံးစဉ်ကာလတွေတုန်းကပြည်သူလူထုအနေနဲ့လူကိုကြည့်မဲမပေးကြပဲပါတီကိုသာကြည့်ပြီးမဲပေးကြဖို့လက်ရှိမှာနိုင်ငံတော်အတိုင chibi mebe jaba sura samoha, leshi neitane silio mumishiro usura yu sago, po committee winiga ten twinga jadalo. Majarik in lava and twinga chimbagere, now so chim po committee siwe male, pine tanga kozalega, ari yu sago, taman ten twinga jadalo sobare. Ara party go where chiva sura, lugo diga tavi chibu lula vilo, party ye boho pianjai a pue, a twinyemu, muya anshing up yavare.
Party go where chiva lugo, a chiva nesurera. ไปพี่ก็ไม่ซีเรียสหรอกอูตัวเนี่ยอยู่ซะเลยปูพี่แล้วอตันนี่เจลองล่ะครับเนาะตอกเปียละนี่เนี่ยล่ะครับเนี่ยอะไรใจเนี่ยก็เลยเราดําเนินต้องเลยมาแล้วลูกดีกาทาพี่แล้วจีบโหลล่ะพี่แล้วเราไอ้ตรงตัดตาบาลูกดีกาทาพี่ต้องจีบโหลเนี่ยมาบาดีโหเลยเป็ดไปซะรู้တော့ไม่อยากอูเนาะดีกาก็ดูตอไม่ตอบ่ครับดูตอลูก้าวบ่เนาะดูมันเนี่ยมาจีบแล้วกูโหลล่ะพี่แล้วเว้ยเราไอ้ตรงตัดมาเนี่ยโพคอมมิตี้วันนี้
ပါတီဝင်နေနဲ့ပြည်내တိုင်းအသီးသီးကကိုယ်စားလှယ်တွေဘက်ကပါတီရဲ့ရွေးကောက်ပွဲဆောင်ဖို့ကိုပြောင်းလဲဖို့လို့အကြောင်းတင်ပြလာကြတာအပြင်ပြည်သူလူထုဘက်ကလည်းလက်ရှိရွေးချယ်ခံကိုယ်စားလှယ်တချို့နဲ့တာဝန်ရှိသူတချို့အပေါ်မချေနှက်တဲ့ပြောဆိုတာတွေကိုသူတို့ကြားသိနေရကြောင်းမှုံရအောင်ရှင်းကပြောပါတယ်အများကြီးတွေ့လာရတယ်။နော်အများကြီးတွေ့လာရတဲ့အခါကျတော့ဒီဘိုးကောင်ပြည်သူ့ဘာကူပဲအဲ့ဒ ကျွန်တော်တို့အနေနဲ့ကတော့ဒီလူပိစလူရွေးချယ်ခြင်းကိစ္စမှာအထူးသဖြင့်ဒါတော့မယ်လို့ကျွန်တော်တို့ပြောတာဖြစ်ပါတယ်။နော်ပြည်သူလူထုကတော့အန်အယ်ဒီပါတီပေါ်မှာယူကြည်စိတ်ချတယ်အစင်းစင်းလက်ဖြစ်တယ်ဗျာ။ပါဒီကသာလေလူမနေရာမှာရွေးချယ်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်အဲ့ဒါပြောတာပါ။အခုလက်ရှိရှိနေတဲ့ကိုယ်စားလှယ်ဒေါ်မင်းမြအားပေါ့လေ
ပါရမပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဒီမူတိုင်းသွားမယ်ဆိုရင်ပေါ့လေ
2020ခုနှစ်ကရွေးကောက်ပွဲကျင်းပမယ်လနဲ့ရဲ့အချိန်အတိကျကိုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားခြင်းမရှိသေးပေမဲ့2020ခုနှစ်ကုန်ပိုင်းအရင်2025ခုနှစ်ကကျင်းပခဲ့တဲ့နိုဝင်ဘာလလောက်မှာ ကျင်းပပြလိမ့်မယ်လို့အများကခန့်မှန်းထားကြတာပါအနယ်ဒီပါတီအနေနဲ့ကိုယ်စားလှယ်လောင်းရွေးချယ်မဲ့အစီအစဉ်တွေကိုအခုနှစ်ကိုပိုင်းလောက်မှာအတိပေးအကြောင်းကြားတဲ့စာထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းမိုးရအောင်ရှင်ကပြောပါတယ်ပါတီအနေနဲ့လာမယ့်2021ခုနှစ်ကိုပိုင်းလောက်မှာအတိပေးအကြောင်းကြားတဲ့စာထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းမိုးရအောင်ရှင်ကပြောပါတယ်ပါတီအနေနဲ့လာမယ့်2021ခုနှစ် ဒေါက်တာဇော်မြင့်မောင်ရဲ့အဲ့ဒီလိုပြောဆိုမှုဟာအနေဒီအနေနဲ့ကျန်တဲ့နိုင်ငံရေးပါတီငယ်တွေအပါအဝင်တိုင်းရင်းသားပါတီတွေနဲ့ပူးပေါင်းဆောင်ရွက်တာမဟာမိတ်ဖွဲ့တာတွေလှုပ်ဆောင်မယ်ဆိုတဲ့အစီအစဉ်မရှိတဲ့သဘောတက်ရောက်စေတာကြောင့် ဒီပေါ်တိုင်းနာပါတီတွေနဲ့နိုင်ငံရေးအကဲခတ်တွေဘက်ကဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။နိုင်ငံရေးလက်တုံးတက်သူဒေါက်တာရံမျိုးသိန်းကတော့အနေဒီအနေနဲ့မော်ရအောင်ရှင်ပြောသလိုကိုယ်စားလှယ်လောင်းရဲ့အရေးအချင်းပေါ်မူတည်ပြီးရွေးချယ်မယ်ဆိုရင်တော့ရလကောင်းလေထွက်လာနိုင်တယ်လို့တုံးတက်ပါတယ်။အဲ့လိုလုံနိုင်တော့ရလကအများကြီးကောင်းသွားနိုင်တာပေါ့ကျွန်တော်မြင်နေ။အဲ့လိုမဟုတ်ဘဲ
တဲ့မူဝါဒပေါ်မှာအခြေခံပြီးတော့ကိုယ်စလဲလောင်းရွေးချယ်တာမျိုးဖြစ်မယ်ဆိုရင်တော့ဒါ2020ရွေးကောက်ပွဲမှာလူထုရဲ့စိတ်ဝင်စားမှုကိုနောက်အပြောင်းလဲကိုဆက်ပြီးတည်ဆောက်နိုင်မှုအပိုင်းမှာရောအလားအလာကောင်းနိုင်တယ်လို့မြင်တယ်
ဒါပေမဲ့လည်းအခုလိုပြောဆိုမှုတွေအရင်ကတည်းကရှိခဲ့ဘူးတာကြောင့် NLD အနေနဲ့လက်တွေ့မှာတကယ်ပြောင်းလဲမှုကိုလှုပ်ဆောင်မယ်မလှုပ်ဆောင်ဘူးဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ်ကိုစလဲလောင်းနေရဲ့အရေးအသွေးနဲ့ပတ်သက်လို့ပါတီရမီရဖနဲ့ပြည်သူလူထုကပါစမ်းစစ်အကဲဖြတ်နိုင်တဲ့အခွင့်အလမ်းမျိုးကိုလည်းပေးနိုင်ဖို့လိုအပ်တယ်လို့ဒေါက်တာရံမျိုးသိန်းကပြောပါတယ်ဒါ့အပြင်ပါတီရဲ့ကိုစလဲလောင်းရွေးချယ်ရေးနဲ့ပတ်သက်တဲ့မူဝါဒကိုပါတီဖို့လို့မကောင်အဖွဲ့ကတရားဝင်အတည်ပြုထုတ်ပြန်တဲ့မူဝါဒမဖြစ်သေးသေး၍အခုလိုပြောဆိုမှုတွေဟာပါတီက2020ရွေးကောက်ပွဲအတွက်တကယ်ကင်ဆွဲမဲ့မူဝါဒလို့ယူဆဖို့ခန့်နေသေးမှာဖြစ်ကြောင်းဒေါက်တာရံမျိုးသိန်းကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ကလူသေဆုံးခဲ့တဲ့ပြစ်ခတ်မှုဘက်ကိုအလှည့်ပေးချင်ပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကရွှေလှိုင်ကျေးရွာမှာဒီကနေ့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အရက်သား2ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီပြစ်ခတ်မှုကိုတပ်မတော်ဘက်ကအတည်ပြုပြီးမတင်ကားဘွဲရတန်တရားရှိသူတွေကိုပြစ်ခတ်လိုက်တာလို့ပြောပါတယ်ဒီအကြောင်းပြည်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့အောက်တိုဘာ15ရက်မနက်6နာရီဝန်းကျင်မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကရွှေလိုင်းကျေးရွာမှာစစ်တပ်ရဲ့ပစ်ခတ်မှုကြောင့်စစ်အောင်ရွာသားဦးကလားမောင်တေဆုံးသွားပါတယ်။ဒါအပြင်စစ်တပ်ရဲ့ပစ်ခတ်မှုကြောင့်ရွှေလိုင်းကျေးရွာကမောင်နေစန်းဝင်းဆိုသူလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကတော့ပစ်ခတ်ခံရသူတွေဟာအရက်သားမဟုတ်ဘူးလို့ဆိုပါတယ်။
အဲ့ရတာမဟုတ်ဘူးတိုင်ကနဲ့မောင်းပြေကောင်လက်လက်ပြေကောင်ပါသားတယ်မေးတယ်ပြေးတယ်ပြီးတော့ပြစ်တယ်ပေါ့တပုံကတော့တပုံလိုလုံးပါတော့ကြားတက်တယ်ရတော့
သူတို့နှစ်ဦးကိုစစ်တပ်ကဘာကြောင့်ပြစ်ခတ်ခဲ့လဲဆိုတာကိုတော့သိဆုံးသူနဲ့ထိခိုက်ဒဏ်ရာရရှိသူမိသားစုဝင်တွေကအကြောင်းတစုံတရာမသိရှိကြသေးပါဘူးထိခိုက်ဒဏ်ရာကြောင့်စစ်တွေစေယုံမှာကုသမှုခံယူနေတဲ့မောင်နေစန်းဝင်းဟာစစ်တွေကိုကြောင်းသွားဖို့ကားထုတ်နေချိန်မှာပြစ်ခတ်ခံရတာလို့ဦးလေးဖြစ်သူကပြောပါတယ်
ကျွန်တော်တို့ကတော့ဘာမှမဆိုင်တဲ့ဘာမှပြဿနာမရှိတဲ့ဒီကျောင်းသားလေးကလေးကိုဘလို့ဖြေလို့ပြစ်တယ်လေနော်ပြည်သူကိုကောက်ကင်ပြင်းနေတယ်မတော်ဆိုတဲ့ဟာအခုကပြည်သူကကြောက်နေရတယ်ကျွန်တော်တို့ရခိုင်ကလည်းမတော်လိုက်ရင်ပုံပြီးတော့ဟိုပြည်သူကိုပြင်းရှင်းနေရတဲ့
ကျောက်တော်မြို့နယ်အတွင်းကကြေးရွာတွေမှာမနက်9နာရီအချိန်လောက်ဆိုလူသူသွားလာနေကြပြီးအခင်းဖြစ်တဲ့မနက်ကတော့တက်မတော်စစ်ကြောင်းဆင်းလာတဲ့အချိန်မှာရွာသားနှစ်ဦးပြစ်ခတ်ခံရတာလို့ဒေသခံတွေကဆိုပါတယ်ကျောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကအခုပြစ်ခတ်ခံလာရတဲ့ပုံစံကစည်ရေးပရိပခအခြေအနေကြောင့်မဟုတ်ပဲနောက်ပိုင်းမှာအဖြစ်များလာတဲ့တစ်ဖက်သက်ပြစ်ခတ်မှုဖြစ်စဉ်မျိုးလို့ပြောပါတယ
်။ကျွန်တော်တို့သိရတဲ့လောက်ကတော့အဲ့ဒီဖက်ပြမှာတိုက်ပွဲတွေဖြစ်တာတော့ဘာလို့ကြတော့မရှိဘူး။ဒီနေ့မနေ့လေခန့်ဖြစ်တဲ့အခါမှာကျွန်တော်တို့အမိကြည့်တဲ့အခါတိုက်ပွဲဖြစ်တဲ့ပုံတွေမဟုတ်ဘူး။နောက်ပိုင်းကျွန်တော်တို့ဖြစ်စဉ်တွေတော်တော်များများမှတွေ့ရတဲ့လောက်ပေါ့။တစ်ဖက်ကနေပြီးတော့မှပြစ်တာခက်တာတွေဖြစ်လာတယ်ပေါ့နောက်ပိုင်းမှာ။အခုလည်းပဲအဲ့လိုဖြစ်စဉ်မျိုးပေါ့။
ရခိုင်ပြည်နယ်တွင်စစ်ရေးစောင့်ကြည့်သူဦးစောဝင်းကတော့တပ်မတော်စစ်ကြောင်းဆင်းလာပြီးဆိုဒေသခံရွာသားတွေပြည်လောပုံးဆောင်နေရတဲ့အခြေအနေထိစစ်တပ်ကိုကြောက်လန့်နေရတယ်လို့ဆိုပါတယ်
။ဗီဒီယိုဇက်ကားတွေမှာပီဟာတန်ဆိုးတို့နေထလန်တို့ကားတွေမှာဂျပန်ငပုတွေလာပြီးဟေးဒေးရပြည်ရဆိုရွာသားတွေဒေးရတယ်မလား။ဒီဖက်မှာလည်းအဲ့လိုမျိုးပြပြောရရင်လည်းအာနာနာစစ်တပ်ကလာပြီးဆိုရင်ဒေရွာနာရောက်နေပြီဟေးငါတို့ရွာနာရောက်နေပြီဒေးရဟေးရွာသားတွေကအဲ့လိုသူတို့ကြောက်လန့်နေရတယ်
ကျောက်တော်မြို့နယ်မှာတိုက်ပွဲကြောင်မဟုတ်ပဲစစ်ကြောင်းနဲ့တွေ့လို့ပြစ်ခတ်ခံရတာကြောင့်တေဆုံးတန်ရာရရှိသူအခုနှစ်ထဲမှာ50ဝန်းကျင်ရှိနေပြီလို့ဒေသဆောင်ကြီးသူတွေကပြောပါတယ်ရှင်
Susu Sonsan Tin Jagged Avashin, Akura Asura Pupis on Yatrin's Ashen Wago Jija Yama. Muyamu Dandiane Pansy Sisi Kangayare Asura Pupis on it, and Nukin Yashin Riga, Throya Tiga Ninagayara Retreat, Diaswe Tabu Mishivime, Drolo, a Pimishive, Pansy Kayare, a Pimuri, Nautama Pia, Loshamu to Kulopo, Season Dome, Lupiovare, Alaru of Mamu Machipo Soyen, Yetta Puego, Pubin, Down Level, Lu at Dejang, Ubri Dinyashin Riga, Taubiadalu, Tawin Shidri Baga, Kulu, Mayun Susegayen, a Pimishive Ninayadri Retreat, Anna Bindri Baga, Tazon.
ပြပြရှင်ပေးဖို့တောင်းဆိုနေသူတွေလည်းရှိပါတယ်ဒီသတင်းကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခါကသတင်းပေးဖို့ထားပါတယ်ရှင်ပြီးခဲ့တဲ့ရပ်ပိုင်းအတွင်းကမူရစီဝါတန်တရားမှုနဲ့ရဲတပ်ဖွဲ့ရဲ့ဖမ်းဆီးစစ်ဆေးခံရပြီးရပ်ပိုင်းအတွင်းမှာပြန်လည်လွတ်မြောက်လာခဲ့တဲ့အစိုးရဖြိုးပြေဆုံးအပါအဝင်အမှုပညာရှင်၃ဦးကဒီကနေ့ရန်ကုန်မြို့အော့ကစ်ဟိုတယ်မ ne muye mugen apwe leze ga jangon myo myama plaza ma phansi kae da phit bi tat te gan ani ne phyo pye song ka bo ga yore ya phit ple mo ta ja long 17 long ko tain si kae ba de asa bai ga di ta ja long dwe ko katamin se bia lu muye apwe ga name tat kae bi ban yes khan ma a mu swe bu pye sin kae da phit ba de naw bai tat khwe sit se pi de a kha
အဲ့ဒီတကြလုံးတွေထဲမှာမူရစီမပါဝင်ဘူးဆိုတာသိရှိသွားပြီးတဲ့နောက်မှာတော့ဖန်းစီပြီး၃ရက်အကြာမှာသူတို့တုံးဥကိုပြန်လဲလွတ်ပေးခဲ့တာဖြစ်ပါတယ်ဒီဖြစ်စဉ်မှာအခုလိုမှားယွင်းဖန်းစီခံခဲ့ရတာနဲ့ပတ်သက်လို့ကာယကံရှင်ဖြုတ်ပြေဆောင်ကဥပဒေကြောင့်ရသူတို့နဲ့နာမှုအပေါ်ပြန်လဲတောင်းဆိုသွားဖို့မရှိဘူးလို့ဆိုပါတယ်ခုနကတော့တဲ့ကိစ္စမှာဒါမှမတရားလို့မတရားဘူးဆိုပြီးတ ယ်။နောက်ပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့မှဒီဖြစ်ရလေးကတော့တနည်းအားမှာအမြဲတမ်းတာရကတစ်ခုအနေနဲ့ပေါ့နော်။အဲနောက်နောက်အတွက်ကိုကာကွယ်ကြဖြစ်ပါစေဆိုတဲ့စိတ်နဲ့ပဲကျွန်တော်ရှေ့ဆက်သွားမှာပါ။တက်ဆိုင်ရာဟိုနားလေတကြွတဲ့လူတွေလူကြီးတွေသူတို့နဲ့ကျွန်တော်တိုင်ပင်ပြီးတော့ဒီကိစ္စကိုဆက်လက်ဆွေးနွေးမှာပါ။အခုလောလောဆယ်ကျွန်တော်မှဖြေစရာတခွန်းတဲ့အနေနဲ့တော့ကျွန်တော်တို့မပြောပြနိုင်ဘူးပေါ့နော်။
အခုလိုဖန်းစည်းခံခဲ့ရတာကြောင့်စိတ်ပိုင်းဆိုင်ရာထိခိုက်နစ်နာမှုတွေရှိခဲ့တယ်လို့သူကဆိုပါတယ်အခုလိုဖန်းစည်းခံခဲ့ရတာနဲ့ပတ်သက်လို့ဖြိုးပြေဆောင်ကသူတို့အနေနဲ့ဥရေပိုင်းဆိုင်ရာအားနည်းမှုတွေရှိတာကြောင့်အခုလိုမတရားရိုက်နှက်တာတွေအပေါ်တုံ့ပြန်နိုင်ခြင်းမရှိဘဲမတရားဖန်းစည်းခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ
်အဲလူမြင်ကွင်းမှာလက်ထိတ်ခွက်ခတ်ခွင့်ရှိတာလားရိုက်နှက်ထိုးနှက်ခွင့်ရှိတာလားဆိုတော့တိတိကျကျကျွန်တော်တို့မှအပြေမထုတ်နိုင်အောင်အဲ့ကာလာလေးအတွင်းမှာပေါ့နော်အဲ့ဖြစ်စဉ်လေးတွေမှာအဲ့တော့အဲ့လိုမျိုးကိုကခိုင်ခိုင်မာမာမသိထားတဲ့အခါမှာကိုယ့်ဘက်ကနေပြီးတော့ against လုပ်ဖို့ညှင်းဆို့ဖို့မလုပ်ရဘူးမလုပ်သင့်ဘူးဆိုတာမျိုးကျွန်တော်ရေရေဝုံဝုံပြောဖို့ကျွန်တော်တို့ရှင်ထဲမှာလုံခြုံတဲ့စိတ်ရှိမနေပါဘူးဒါနံပါတ်၁ပေါ့နော်ဒါဖန်စီတဲ့အခါမှာလုံလုံလုံလေးကြော်သွားတဲ့အတွက်ပြစ်မှုမြောက်သွားတယ်ပြစ်မှုမြောက်တဲ့အတွက်သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေအားလုံးကအရေးယူထားတာစစ်ဆေးနေတာတွေရှိပါတယ်ဒါတွေလည်းကိုလိုသိထားတာတွေရှိပါတယ်ပြန်ကြားတယ်မပြန်ကြားဘူးဆိုတော့ဒါသက်ဆိုင်ရာနဲ့ပဲကိုလိုဆိုင်တာဖြစ်တဲ့ပြည်မှာကိုလိုဆက်လက်ပြီးတော့စောင့်ကြံမှာဖြစ်ပါတယ
်ဥပဒေပညာရှင်တဦးဖြစ်တဲ့ရှေ့နေဦးကြည်မြင့်ကတော့နောက်ထပ်ဒီလိုအမှားမျိုးမဖြစ်အောင်ရဲတပ်ဖွဲ့ကိုပြုရင်ပြောင်းလဲပေးဖို့လိုအပ်နေပြီလို့ထောက်ပြသွားခဲ့ပါတယ
်ပြုရင်ပြောင်းလဲဆိုတော့ဗဇတ်နဲ့ပြောင်းလဲလို့တော့မရတော့ပြစ်ဒဏ်တွေပေးရမယ်လက်ရှိအစိုးရကနေထိရောက်တဲ့ဟန်တာလောက်တဲ့ပြစ်ဒဏ်တွေအမှခုဖြူးဖြူးဆုံးအမှုမျိုးဆိုလို့ရှိရင်ပြည်သူလူ့ဘတိုင်မှပဲအရေးယူတော့မှာလားအခုသူတရင်တွေထွက်နေပြီမှားလဲမှားပြီဆိုရှင်သူတို့ရဲခုံရုံးနဲ့ဖွဲ့ပြီးတခါလဲအပြစ်ပေးရမယ်အပြစ်ပေးတဲ့ဟာပြည်သူလူ့သိအောင်လည်းပြောရမယ်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ရဲခုံရုံးနဲ့စစ်မှာပါပြောပြောပြီးရောဘယ်ရောက်သွားတော့ပြောင်းပြောင်းနောက်တကြကြသွားအောင်အဲ့လိုမဟုတ်ဘဲနဲ့ပွလင်းမြင်သာမှုရှိရမယ်စူပေးရင်လည်းပွလင်းမြင်သာစူပေးရမယ
်ဒီလိုမှားရင်းဆွဆဲမိလို့နိနာသူတွေအတွက်အာဏာပိုင်တွေဘက်ကတစုံတစ်ခုသောဖြည့်ရှင်ချက်မျိုးပြန်ပေးဖို့တောင်းဆိုလာသူကတော့နိုင်ငံကျော်တေးသန့်ရှင်တူတူပါ
ဒီလိုသူတို့ရေးယူခံတဲ့သူကမိုင်ကနေတဲ့သူဖြစ်လို့ရှိရင်ဒါသူတို့အနေနဲ့တစုံတစ်ခုကိုပြန်ပြီးတာဝန်ယူပေးတဲ့နေသားကိုရောက်ဖို့အဲ့မျိုးဖြစ်စေချင်ပါတယ်
အခုလိုမှောင်ရင်ဖန်းစီပြီးကိုထိလက်ရောက်ကျူးလွန်သူတွေကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ VOA ဘက်ကတီးကြားအတည်ပြုလို့မရသေးပါဘူးရှင်
။မိခစုံစမ်းတင်ပြခဲ့တာပါရှင်။အခုစကားစပားစေးတတ်မှတ်ပေးခြင်းကလက်သမားတွေအတွက်တကယ်အလုပ်ဖြစ်နိုင်သလားဆိုတာကြည့်ကြရအောင်ပါ။
ကျတာရဲ့စပါးစည်းခွဲဖြစ်လာဖို့တောင်သူလက်သမားခွင့်ရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဦးဆောင်ဖွဲ့ကအခြေခံရှင်ညွန့်စပါးစည်းအဖြစ်တင်တရားကိုကြက်9000တက်မှတ်လိုက်ပြီးအဲ့ဒီအတန်ရောင်းဝယ်ဖောက်ကအောင်စောင့်ကြည့်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်အခုအစိုးရကတတ်မှတ်တဲ့ဈေးဟာရည်ညွှန်းဈေးနှုန်းသာဖြစ်ပြီးမြေပြင်အခြေအနေမှာတော့တတ်မှတ်အရည်အသွေးမီတဲ့စပါး
ကိုကြံငါသိန်းပေးပြီးဝယ်ယူဖို့တောင်သူလက်သမအခွင့်ရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးအဖွဲ့ကဒီနေ့အောက်တိုဘာ15ရက်မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။စပါးအစိုးရ46ရာခိုင်နှုန်း48ပေါင်၄ကျင်းရှိရဲ့စပါးတင်းတရားကို ကြံငါသိန်းနဲ့ဝယ်ယူကြဖို့စံစက်လုပ်ငန်းရှင်တွေစံကုန်တွေတွေနဲ့ကုမ္ပဏီတွေကိုဒီကြေညာချက်မှာတိုက်တွန်းထားတာပါ။
အခုသတ်မှတ်ထားရဲ့အခြေခံစပါးစင်းနှုန်းဟာရင်းညွှန်းစေးဖြစ်ပေမဲ့လယ်သမားတွေနဲ့ကုန်ပယ်တွေဈေးကွက်အပြောင်းလဲပုံမူတည်ပြီးလွတ်လပ်စွာရောင်းဝယ်နိုင်တယ်လို့စိုက်ပျိုးရေးမွေးမြူရေးနဲ့စက်မြောင်းဝန်ကြီးဌာနလယ်ယာနဲ့စက်မြောင်းဒုတိယအမြဲတမ်းတွင်းဝင်ဦးမျိုးတင့်ထွန်းကဖွေးရိုးရေးကိုပြောပါတယ်။ကျွန်တော်တို့ရည်ရွယ်ချက်ကတော့ဒီတောင်သူတွေဈေးမပေါ့နော်သူတို့ဖွင့်ရေး ွဲလိုက်ခြင်းများဆိုတော့သူတို့သဘောနဲ့သူတို့ရောင်းဝယ်လို့ရပါတယ်ကျွန်တော်တို့ကတော့အဲ့ဒီရည်သွေးနဲ့ညီတဲ့စကားသေးဟာငါးသိန်းအောင်ရောက်တယ်ဆိုရင်တော့ကျွန်တော်တို့ကတက်ဆိုင်ရာကတော့သံသာသင်ကျုပ်တို့ပါတော့နဲ့ပူးပေါင်းပြီးတော့ရည်သွေးနဲ့ပဲဝယ်ဖို့စီစဉ်ရမှာပေါ့
တောင်သူလယ်သမားတွေအကျိုးစီးပွားကာကွယ်ရေးဥပဒေတိုင်းဆိုရင်ကောက်ပဲသိမ့်ခံဈေးနှုန်းတွေထုတ်လုပ်တဲ့ကုန်ကြမ်းဈေးနဲ့မကိုက်ရင်အစိုးရကဝယ်ယူပေးရမှာဖြစ်ပြီးဒီအတွက်ကျပ်ငွေ15ဘီလီယံကိုအခုနှစ်အတွက်ရထားကြောင်းစီးပွားရေးနဲ့ကုသရန်ဝယ်ယူဝန်ကြီးဌာနဒုတိယဝန်ကြီးကဩဂုတ်လ28ရက်ပြည်သူ့လွှတ်တော်အစည်းအဝေးမှာပြောခဲ့တာပါပြီးခဲ့တဲ့2019ခုနှစ်တုန်းက18ဘီလီယံရထားခဲ့ပါတယ်ဒီလိုရေးပေါ်စံဝယ်ယူရေးအပိုင်းကိုစီးပွားရေးနဲ့ကုသရန်ဝယ်ယူဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်ထူးဦးဆောင်နဲ့လေယာထွက်ကုန်ထုတ်ကုန်စီမံခန့်ခွဲရေးအဖွဲ့ကမြန်မာနိုင်ငံစံစွာအသိချုပ်နဲ့ပူးပေါင်းပြီးစံဝယ်ယူဖို့အစီအစဉ်တွေလှုပ်ဆောင်ရမှာဖြစ်ပါတယ်။အစိုးရကတရားဝင်စဘာစိနှုံးကိုတတ်မှတ်လိုက်ပေမဲ့လက်ရှိဈေးကွက်မှာ9သိန်းအောက်ပဲပေါက်ဈေးရှိနေလို့လယ်သမားတွေအတွက်အခက်အခဲရှိပါတယ်။စဘာပေါ်ချိန်ငွေလိုအပ်တာကြောင့်ကုန်တယ်ပွဲစားတွေတတ်မှတ်ထားရင်နှုံးနဲ့ပဲနှိမ်ယောင်းနေရပါတယ်။စာပြောကုန်ကြဈေးရိတ်ထဲနည်းတဲ့ဈေးနဲ့ဈေးကွက်မှာနှိပ်ပြီးဝယ်ယူလာရင်တော့သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုတိုင်ကြားသွားမှာဖြစ်ကြောင်းအေယာဝတီတိုင်းဒေသကြီးတောင်သူလက်သမားအသင်းအတွင်းမှဦးအေးတောင်းက VOA ကိုအခုလိုပြောပါဗျ။
တရားမဏ္ဍပ်တော့ကောင်းတာပေါ့။ဒါမှလက်ရှိကအမှန်တကယ်ကတော့မိုးစဘာ9သိန်းဈေးဆိုတော့နေတော့နေတာပေါ့။နေပြီနဲ့လက်ရှိက9သိန်းဈေးကိုမရှိဘူး။ဒါကမှလည်းကြာကြာစဘာမထားနိုင်ဘူး။ငါးသိန်းစီတတ်မှတ်တာတော့တို့ကငါးသိန်းစီအပေးပဲနဲ့တို့နေပြီးတော့ချိန်ကြည့်နေတော့လေသူ့ဘက်ကရှိမှဆိုကြည့်လို့ရတော့ဒါနဲ့အရှင်းမဝပဲထိုင်နေမယ်ဆိုတော့ပြောတော့ပြောရတော့မှာပေါ့
မိုးစဘာတေယီကစိုက်ပျိုးကုန်ကြစေးက3သိန်းဝန်းကျင်ရှိပြီးအထွက်နှုန်းကတေယီကတင်း60နဲ့80ကျားရှိပါတယ်ဒီအတွက်တင်း195သိန်းနှုန်းကအဆင်ပြေနိုင်ပြီမဲ့ဒီထက်ရော့ပြီးဝယ်ယူမယ်ဆိုရင်တော့အခက်ခဲကြုံနိုင်တယ်လို့ဦးအေးတောင်းကပြောပါတယ်အစိုးရတတ်မှတ်ထားတဲ့အခြေခံစဘာစင်းနှုန်းတင်း100ကိုဈေးနှိမ်ပြီးလေသိန်း2000ကျပ်နဲ့ကုန်တယ်တွေကဝယ်ယူခဲ့ရကြောင်းဘကိုးတိုင်းတာဝတီခရိုင်ကလယ်သမားတွေက2019မတ်လ24ရက်မှာလူအင်အား900လောက်နဲ့ပရမဆုံးအကြိမ်စုဝေးတောင်းဆိုခဲ့ပူပါတယ်။တောင်သူလယ်သမားအခွင့်အရေးကာဝေးရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2023အောက်တိုဘာလမှာပြည်အောင်စုစွတ်တော်ကအတည်ပြုခဲ့တာပါ။ဒီဥပဒေရဲ့အခန်းနှစ်ရည်ရွယ်ချက်မှာတောင်သူလယ်သမားတွေကိုတင့်တင့်နဲ့ချင်းငွေအထောက်အကူပြုဖို့အပါအဝင်လေယာထွက်ကုန်ဒီရောင်းချရမှာတင့်တော်ရဲ့ဈေးနှုန်းနဲ့ဈေးကွက်ရရှိဖို့ကုညီဆောင်ရွက်ရန်ဆိုတဲ့အချက်9ချက်ကိုထည့်သွင်းဖော်ပြထားပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ15ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းမတိုင်ခင်မှာကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုအရင်ဆုံးနှာစင်ကြရအောင်ပါရှင်။
ဒီရနိုင်ငံမြောက်ပိုင်းကစက်လူမျိုးစုတက်ခိုက်ရေးအဖွဲ့တွေကိုပံ့ပိုးနေတဲ့အမေရိကန်တပ်တွေကိုရုတ်သိမ်းလိုက်တာကြောင့်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်နေကြပါတယ်။အဲ့ဒီနယ်မြေမှာတူရကီတပ်ဖွဲ့တွေကစစ်စင်ရေးတွေစနေတဲ့အတွက်လဲတူရကီကိုအရေးယူဒဏ်ခတ်နိုင်ခြင်းပြောဆိုဆွေးနွေးနေကြပါတယ်။တူရကီအစိုးရကျော်တော်နောက်ခံပေးထားတဲ့ပြည်သူစစ်တွေကကတ်လူမျိုးစုရပ်သားတွေကိုတပ်ဖြတ်နေတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်လဲဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းမှာစိုးရိမ်နေကြပါတယ်။စီးရီးယားဘက်ကကတ်လူမျိုးစုတက်ခိုက်ရေးအဖွဲ့တွေကိုတူရကီဆိုရကအကြမ်းဖက်သမားတွေလို့ခေါ်ပါတယ်။စီးရီးယားရှေ့မြောက်ဘက်မှာဒီအဖွဲ့တွေကိုဥတီပြီးတူရကီတပ်တွေကထိုးစစ်ဆင်တက်ခိုက်နေပါတယ်။တချိန်တည်းမှာတူရကီစစ်တပ်ကြောထောက်နောက်ခံပေးထားတဲ့စီးရီးယားလူမျိုးရေးတပ်ဖွဲ့ခေါ်အဖွဲ့ကလည်းတန်အဗီယက်ပြုတ်ကိုသိမ်းပိုက်ပြီးအောက်ဘက်ခံနေပါတယ်။လေဗရွန်နိုင်ငံဘေးရုံမြို့မှာတော့ကတ်လူမျိုးစုဒေသခံတွေကဒါတူရကီသမ္မတရီဆက်တေးယပ်အာဒိုဂန်မိန့်ပေးတဲ့ကျူးကျော်သိမ့်ပိုက်မှုဆိုပြီးကန့်ကွက်ဆန္ဒပြနေကြပါတယ်။လန်ဒန်မှာလည်းအလားတူဆန္ဒပြပွဲတွေကျင်းပနေပါတယ်။စီးရီးယားမှာတော့တူရကီစစ်တပ်ပံ့ပိုးထားတဲ့သဘုံတွေတတ်ခဲ့လို့တေဆုံသွားသူရပ်သားတွေအတွက်ကတ်လူမျိုးစုဒေသခံတွေဝမ်းနဲ့ကြေကွဲနေကြပါတယ်။ ISIS စစ်သွေးကြွတွေကိုတိုက်ခိုက်ပေးနေတဲ့ကတ်လူမျိုးစုအဖွဲ့တွေကိုဆုံးဖြတ်ပြီးအမေရိကန်တပ်တွေရုတ်သိမ်းလိုက်တဲ့ကိစ္စ Republican ထဲလွှတ်တော်အမတ်လင်းစိတ်ဂရီယန်ကိုရိုင်ကသမ္မတဖရန့်ကိုဝေဖန်ပါတယ်။တူရကီရောကတ်လူမျိုးတွေရောနှစ်ဖက်စလုံးကအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်တွေဖြစ်နေတဲ့အတွက်ဒီကိစ္စမှာကင်တွေရရှုပ်ထွေးမှုတွေရှိနေတယ်ဆိုပြီးအမေရိကန်အစိုးရဘက်ကလည်းပြောဆိုနေပါတယ်။အမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗင်မန်နူချင်က ABC ရုပ်သံကိုအခုလိုပြောပါတယ
်။ You have a NATO ally on one hand fighting against the Kurds who were helping us with the fight against ISIS.
တူရကီကနေတိုးမဟာမိတ်ဖွဲ့ဝင်သူတို့ကကတ်တွေကိုတိုက်နေတယ်။ကတ်လူမျိုးစုတွေကလည်း ISIS စစ်သွေးကြွတွေကိုတိုက်တဲ့အခါအမေရိကန်ကိုကူညီနေတယ်။ယူကရိန်းနဲ့ကျွန်တော်တို့ကကာကွယ်ရေးဝန်ကြီးဌာနချင်းနိုင်ငံခြားရေးဝန်ကြီးဌာနချင်းကိစ္စတွေတော်တော်များများနေ့စဉ်ဆက်သွယ်လုပ်ကိုင်နေရပါတယ်။ရေးယူတန်းခတ်မယ်ဆိုတဲ့သတိပေးချက်မျိုးတော့လောလောဆယ်ထုတ်ပြန်ဖို့ကျွန်တော်တို့ဘက်ကအစဉ်အဆက်ရှိပါတယ်
။တူရကီနယ်ခြားမြို့မှာလည်းစီးရီးယားဘက်ကပြစ်ခတ်မှုတွေကြောင့်ထိခိုက်ဒဏ်ရာရမှုတွေရှိနေပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမှာရင်ကလေးကအိုးမဲ့အိမ်မဲ့ထွက်ပြေးတဲ့ဒုက္ခသည်တွေတိမ်းနဲ့ချီရှိနေပြီးအခုနောက်ထပ်တောင်းနဲ့ချီထပ်ရောက်လာနေပါတယ်။တူရကီသမ္မတအာဒိုဂန်ကတော့ဒုက္ခသည်တွေအတွက်စစ်မဲ့ဆုံးဂျာခတ်နယ်မြေဖန်တီးကျင်တယ်လို့ပြောနေပါတယ်။တူရကီဘော်ဒန်ခတ်ပိတ်ဆို့မှုတွေချမှတ်မယ်ဆိုရင်ထိရောက်မှုတွေရှိလိမ့်မယ်ဆိုပြီးသမ္မတဖရန့်ကပြောနေပြီမဲ့လေဒီမိုကရက်တွေကတော့ဒီအချက်တဲ့ပေါ်သမ္မတရဲ့ခံတွေ့ပုံကိုဝေဖန်နေကြပါတယ်။ဒီမိုကရက်တစ်ပါတီအတွင်းသမ္မတကိုယ်စားလှယ်လောင်းဘန်နီဆန်ဒါစ်ကABC ရုပ်သံကနေအခုလိုပြောပါတယ
် Now what does it say to the entire world that you have a president who gets off the phone with Erdogan of Turkey and then sends out a tweet
လူကြီးသမ္မတအာဒိုဂန်နဲ့ဖုန်းပြောပြရတယ် Twitter ကနေကဘာကိုသမ္မတထရန့်တစ်ကဘာလုံးပြောလိုက်တာပါကဘာပေါ်ကစိုးသုံးအကြမ်းဖက်အဖွဲ့ကိုအသက်ဆုံးလက်တွဲတိုက်ခိုက်ခဲ့သူတွေကိုကျွန်တော်တို့ဆွန့်ပစ်ခဲ့ပြီးထားခဲ့ပြီးလို့ပြောလိုက်တာပါခမားတို့အမေရိကန်တွေကိုမြုံမာနေလို့တကွာလုံးကိုပြောလိုက်လို့ပါပဲဒီလိုသမ္မတကိုကျွန်တော်တို့ရထားတာပါ
အခုတော့စီးရီးယားရှေ့မြောက်ပိုင်းကတောင်ကနေဖြစ်နေတဲ့အခြေအနေတွေကြောင့် ISIS အကြမ်းဖက်အဖွဲ့တွေပြန်ပြီးခေါင်းဆောင်လာနိုင်ခြင်းရှိတယ်ဆိုပြီးလေလာသုံးသက်သူတွေကလည်းသတိပေးပြောဆိုနေကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်အခုတော့ကိုသားညွန့်ဦးစီစဉ်ထုတ်လွှင့်ပေးမယ်တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီထုတ်လုပ်ရေးမှုမဆုမုံနဲ့အတူစီစဉ်ထုတ်လွှင့်မဲ့တိုက်ရိုက်လေလိုင်းကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်ကနေပြီးကြိုဆိုပါရစေ
ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာလွှတ်တော်ရေးအစိုးရကိုထိန်းချုပ်နိုင်လားဆိုတာပါဒီမိုကရေစီစနစ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရအုပ်ချုပ်ရေးပိုင်းကိုအဓိကထိန်းချုပ်ပေးရတာကတော့ဒီလူထုကနေပြီးတော့တဲ့တင်မြောက်ရွေးချယ်ခံရတဲ့လွှတ်တော်ဖြစ်ပါတယ်ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့အခုမြန်မာနိုင်ငံမှာလွှတ်တော်တွေဘလောက်အားကောင်းကြံ့ခိုင်နေပြီလဲ။နောက်ဆွေးအုပ်ချုပ်ရေးပိုင်းကိုထိန်းချုပ်မောင်းနှင်နိုင်တဲ့အခြေအနေမှာရှိပါလား။ကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပင်နိုင်ပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါလေ။ပထမတူကတော့Open Myanmar Initiative ပွင့်လင်းမြန်မာရှေ့ဆောင်အဖွဲ့ရဲ့ဒီအမှုဆောင်ညွှန်ကြားမှုဦးရေကျော်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီမင်္ဂလာတုံမြို့နယ်မဲဆနာနယ်ကအလွတ်တော်အမတ်ကိုအောင်လှိုင်ဝင်းနှုတ်ဦးစလုံးဒီလိုင်းပေါ်မှာရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကိုကြီးကျော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုကြီးကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါလား
ဟုတ်ကဲ့ကိုကြီးကျော်ကြီးခုနကကျွန်တော်ပြောသွားလို့ပါလွတ်တော်နဲ့ပတ်သက်လို့ဒီကိုကြီးကျော်တို့ကလည်းဒီသူစင်နာလုံနေကြတဲ့အဖွဲ့အစည်းတွေဆိုတော့လက်ရှိမြန်မာနိုင်ငံလွတ်တော်မှာတကယ်တမ်းအစိုးရကိုထိန်းချုပ်နိုင်တဲ့အနေအထားလွတ်တော်တရားအနေနဲ့ပြည်ပြင်းလုံနိုင်တဲ့အနေအထားဘယ်လောက်ထိအားရကျင်နေစရာရှိပြီလဲဆိုတာအရင်ဆုံးလေးပြောပြပါလား
ဟုတ်ကဲ့ပါခင်ဗျာအခုကျွန်တော်တို့နိုင်ငံမှာဒီလွတ်တော်စနစ်စတာတော့ဒုတိယသက်တမ်းနဲ့ရောက်လာပြီတော့ပထမသက်တမ်း9နှစ်နဲ့အခုဒုတိယကြိမ်သက်တမ်းကလည်း2နှစ်နီးပါးလောက်ရှိလာပြီဆိုတော့6နှစ်နီးပါးလောက်တော့ရှိလာပြီပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ကလည
်းဟယ်လိုကိုကြီးကျော်ကိုကြီးကျော်ပြတ်သွားတယ
်ဟယ်လို
ဟုတ်ကဲ့ကြားပါကြားပါဟုတ်ကဲ့ပြောပါဆက်ပြောပါခင်ဗျာလိုင်းကြပါလို
့ဟုတ်ကဲ့ဒီဒီတော်နုအစဉ်သက်တော်တွေကိုတနောက်သက်တုံးနေကားတွေပြီးတော့စပြီးတော့ဒီလေးလာစပြီးလှုပ်လာတော့နော်အဲ့တော့ဒီပါကျွန်တော်တို့အတွေ့အကြုံကပြောမှဆိုရင်တော့ကျွန်တော်တို့နိုင်ငံကဒီကိုပြည်စီကိုတွားတယ်လွတ်တော်စနစ်ဒီအသက်သွင်းလာတယ်ဆိုပေမဲ့ဒီနေ့ဒီချိန်ကြီးတော့ဟိုအကြောင်းကြောင်းကြောင်းတွေကြောင့်လွတ်တော်စနစ်တွေကဟိုပြည်ပြဖြစ်မလာသေးဘူးပေါ့နော်အဲ့လိုလွတ်တော်စနစ်တွေဖြစ်မလာပြည်ဖြစ်မလာသေးဘူးလွတ်တော်စနစ်တွေမှာအားနည်းတဲ့ကလေးတွေတွေ့နေရတယ်အဲ့ဒီအတွက်လွတ်တော်ကသူလိုအောင်မဲ့လုပ်ငန်းတာဝန်တွေပေါ့နော်ဥပဒေပြည်ပဲဖြစ်ဖြစ်ဒီသူရောပြည်ပြထိန်းချောင်းတဲ့အလုပ်မှာပဲဖြစ်ဖြစ်အားနည်းချက်လေးတွေတော့တွေ့နေရတယ်လို့ဟိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒါနဲ့ဆက်ဆက်ပြီးတော့ပြောချင်တာကကျွန်တော်တို့စီကိုတော့ရှင်တူကစပေးစာပို့ထားတယ်ကုကျော်မိုးစာလေးအရင်ဆုံးကျွန်တော်ဖတ်ပြချင်ပါတယ်အဲ့မှာသူရေးထားတာကမြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကလိုအပ်ချက်များစွာနဲ့အတူတပါတီအစိုးရဖွဲ့နိုင်ရေးကိုဥတည်ရွေးဆွဲတာနောက်မဲနိုင်တဲ့ပါတီကပဲအစိုးရဖွဲ့နိုင်တာဆိုတော့လွတ်တော်ကိုယ်စားအများစုကကိုယ့်လူတွေပါပဲတလန်းသွားနိုင်ငံကြီးဖြစ်နေတော့ထိန်းချုပ်ဖို့ကလည်းလိုမှမလိုဘူးကဲ့သူတို့ထိန်းချုပ်တာကတခြားပါတီတွေကဝေဖန်ထောက်ပြလာတာကူပဲတဲ့ထောက်ပြဝေဖန်နိုင်တဲ့ပါတီဝင်နေဆိုရင်လည်းဖြုတ်ထုတ်တတ်လုံးနေတော့နောက်တချီရွေးကောက်ခံကုစလေဆင်းနဲ့ပြန်ပါခြင်းရင်တော့အကောင်းဆုံးကြီးကတော့နှာစည်းခံဒီဘာမှမပြောဘဲနေတာပါပဲတဲ့မြန်မာနိုင်ငံမှာဒီမိုကရေစီက55ရာခိုင်နှုန်းကျန်နေလို့မပြောနဲ့50ရာခိုင်နှုန်းတော့ရရှိနေတယ်လို့မခံစားရပါဘူးတဲ့ဒါကိုကြုံမှုသွားရှိသူရေးထားတာပါအဲ့တော့ကျွန်တော်အဲ့မှာအဲ့ဒါနဲ့ဆက်ဆက်မေးချင်တာကခုနကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ပြတယ်ခုနကကိုကြီးကျော်ပြောသလိုပဲမြန်မာနိုင်ငံမှာအခုလွှတ်တော်တက်တန်း2ရက်ရှိခဲ့တယ်အရင်ဦးသိန်းစိန်လက်ထက်မှာတော့ပြောမယ်ဆိုရှင်အာလွှတ်တော်တပါတီတွေကပဲထိန်းချုပ်ထားတာအစိုးရကဟုတ်တော့လွှတ်တော်ကဒါပေမဲ့လေလွှတ်တော်ထဲမှာရှိတဲ့သူရဥရှိမန်းနဲ့ဥထဒီသူရဥရှိမန်းနဲ့တစ်ဖက်မှာတမရဥသိန်းစိန်နဲ့ကြားထဲမှာဒီလွှတ်တော်ရဲ့အခြေအနေတွေကြောင့်တော်တင်းတင်းမမဖြစ်ပြီးတော့ပါတီဒဲပါဂေးရဲရဲသွားတဲ့အခြေအနေမျိုးကြုံနေတယ်။အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းပြောမှဆိုရင်အစိုးရမှလည်းအများစုလွှတ်တော်မှလည်းအများစုအဲ့တော့ဖွဲ့စည်းပုံအရာကူက balance လုပ်နိုင်ဖို့ခက်နေသလားအခုအေးကြော်ရဲ့အမြင်သိကြပါလား။
ဟုတ်ကဲ့ကျွန်တော်တို့ဒီပြည်ပြည်ပုံအခြေခံဥပဒေရတော့အဲ့လိုသွားသွားပြောသလိုချက်ကန်ဘဲလန်လုပ်ဖို့ပြဿနာရှိနေတာတော့သိကြတယ်ဆိုတော့တက္ကသိုလ်နိုင်ငံမှာတော်တော်များများဖြစ်နေတဲ့ပြဿနာတွေအားလုံးကတော့ဒီကျွန်တော်ရှိပြည်ပြည်ပုံအခြေခံဥပဒေတဲ့အားနည်းချက်တွေကြောင့်ပါပဲအဲ့ဒီပုံမှာတော့ကျွန်တော်သဘောတူပါတယ
်ပြည်ပြ
ည်ပုံအခြေခံဥပဒေကြောင့်ဖြစ်တာပေါ့နော်ဟုတ်ကဲ့
တော့တစ်ဖက်မှာ
နောက်တစ်ခု
ဟုတ်ကဲ့ပြောပါဆက်ပြောဟုတ်ကဲ့ဆက်ပြောပါ
ဆက်ပြောပါကိုစားည
ောဟုတ်ကဲ့နောက်တစ်ချက်ကကျွန်တော်ပြောရတာတစ်ဖက်မှာဥနာဖွဲ့စည်းပုံဘူးပဲအပြစ်မပြောဘဲနဲ့တစ်ဖက်မှာလုံနိုင်တဲ့အခြေအနေတွေပေါ့ဥမာဆိုရင်အစိုးရရဲ့ဗန္ဒရေးအသုံးစရာကိစ္စတွေရှိမယ်နောက်ပြည်နယ်တွေမှာဆိုရှင်ပြည်နယ်အစိုးရလုံနေတာတွေရှိမယ်လွှတ်တော်ပြည်နယ်လွှတ်တော်တွေကတရားရှိတာပေါ့အဲ့တော့လွှတ်တော်တွေကရောတကယ်တမ်းသူလုံနိုင်တဲ့ဖွဲ့စည်းပုံပါအတိုင်းသူလုံနိုင်တဲ့ဘောင်တိုင်းကိုတေးချာချာတောင်းအောင်ကြီးကြီးလုံနိုင်တဲ့လုံနေကြပါလားအခုအနေထားမှာ
ဟုတ်ကဲ့ကျွန်တော်တို့ကဟိုဘွယ်ကြီးကခြေကဥပဒေပြီးတော့ပြန်တန်းထိုးချနေလို့တော့မရဘူးပေါ့နော်။နောက်တချို့ဟာတွေကြတော့လေဒီဘွယ်ကြီးကခြေကဥပဒေအပြင်တခြားဥပဒေတွေကြောင့်ဖြစ်နေတာတွေလည်းရှိသေးကြ။ဆိုတော့ကိုသားညို့ပြောတယ်လို့ပေါ့ဟိုအတင်းပေါ့ကျွန်တော်တို့ဒီတိုင်းတိုင်းနဲ့ပြည်တိုင်းလွတ်တော်တွေဆိုပြီးတော့ဟိုဒီ centralized လုပ်ဖို့ constitution မှာတော့ပေးထားတာပေါ့နော်။ဒါပေမဲ့အဲ့ဒီမှာလည်း decentralized လုပ်လို့ရတဲ့အခွင့်အရေးတွေကိုမလုပ်သေးနဲ့ centralization လုပ်တာတွေပိုများနေတယ်ပိုချုပ်ကန်မှုတွေအများများနေတယ်ဆိုတာလည်းတွေ့နေရတယ်ကြာ
ဟုတ်ကဲ့ကိုအင်းကျော်ဒီလိုင်းပေါ်မှာခဏလေးနေပြပါဦးခင်ဗျာကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးမယ့်ကောင်လှိုင်ဝင်းဖိတ်ခေါ်ကြပါလေကောင်လှိုင်ဝင်းကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်မင်္ဂလာတို့မဲဆန္ဒရဲ့ဒီမဲဆန္ဒနေရဲ့ပြုလွှတ်တော်ကိုယ်စားလှယ်ဖြစ်ပါလေကောင်လှိုင်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ကောင်လှိုင်ဝင်းခုနကကိုအင်းကျော်ဆွေးနွေးသွားတယ်ကြားမိမှာပါအခုကျွန်တော်မေးချင်တာကကောင်လှိုင်ဝင်းကိုယ်တိုင်ကလည်းပြုလွှတ်တော်ကိုယ်စားလှယ်တဦးနေနဲ့တကယ်တမ်းလွှတ်တော်ကနေပြီးတော့လွှတ်တော်ထဲမှာလွှတ်တော်ပြည်ပြည်ပြင်နဲ့အစိုးရကိုထိန်းချုပ်နိုင်တဲ့အခြေအနေရှိပါရဲ့လား
အဲစနကပြောပြောသွားတယ်လို့ပါပဲကျွန်တော်တို့လွတ်တော်တွေကဒါအားလုံးပဲပြည်သူလူထုတွေသိနေကြတာပါပဲအဲလွတ်တော်ဒီအစိုးရကိုထိန်းချုပ်နိုင်မှုလုံးဝနေပါမရှိတဲ့အခြေအနေမျိုးကျွန်တော်တို့ကြုံနေရပါတယ်အဲကျွန်တော်စကားကတော့ကျွန်တော်တို့ဒီအောင်မသိဘူးတော့နောက်ပိုင်းတစ်ဖြည်းဖြည်းနဲ့အဲဟိုဟိုဒီလေးနေ့လောက်ကာလမှာကျွန်တော်တို့လွတ်လို့ကြရတဲ့ခါကျတော့သိတာတော့ဒါတော့ကျွန်တော်တို့ကလည်းဘာကြောင့်ဒီဟာကိုအခုအချိန်မှပြောရလဲဆိုတော့ပြည်သူလူထုတွေသိတယ်သိတတ်တယ်လို့ထင်လို့ပါအဲကျွန်တော်တို့ကကောင်းတာဆိုတာကိုတော့မပြောလို့ဘူးတော့ဒါအစိုးရရဲ့လုပ်ငန်းဆောင်ရွက်တာတွေအကုန်လုံးကဒီလွှတ်တော်ကနေပြီးတော့အကူအညီပံ့ပိုးပြီးတော့အစိုးရရဲ့လုပ်ငန်းတွေကိုပဲတစ်ဖက်တည်းပေါ့နော်အတီးပြုပေးနေရတဲ့အခြေအနေမျိုးရှိတယ်ပေါ့အဲ့လိုအခြေအနေမျိုးမှာကျွန်တော်တို့ကလုံနေတာဥပမာဗျာဟိုတိတာအထင်ရှားတဲ့ကိစ္စတခုဟိုကိစ္စကိုပြောမယ်ဆိုတော့မဲခွဲတယ်ပေါ့မဲခွဲတယ်ဆိုလို့ရှိရင်အဲဒီပါတီရဲ့ညွှန်ကြားချက်နဲ့လာတဲ့ဒီဟာကပဲဟိုမဲပြရမယ်ပဲအပိုက်တွေမှာပဲဟိုကန့်ကွက်မယ်ပြရမယ်ပဲရတယ်ထောက်ခံမှာအဲ့ဒါကျွန်တော်တို့ကလည်းအဲမြေသားဒီမိုကရေစီဖွဲ့ချုပ်ကိုကိုစားပြုပြီးတော့ရွေးခါတယ်ဆိုတော့ကိုယ်စားလှယ်ဖြစ်တဲ့အတွက်ဒါနိုင်ငံရေးအရလုပ်ပြရမယ်လို့မြင်နေတော့ကျွန်တော်တို့ကိုယ်တိုင်လည်းမဲပေးပါကျွန်တော်တို့ပါတီခိုင်းတဲ့အတိုင်းပဲကျွန်တော်မဲပေးပါပါတီရဲ့ကြေညာချက်အတိုင်းပဲနိုင်ွားပါလေဒီမဲခွဲတာတို့ပြီးတော့မိကွန်းနေအစိုးရနဲ့ပတ်သက်လို့ရှင်လည်းအဲ့လိုပါတီစီစီရေးကိုရင်ဖြတ်ရတယ်ပေါ့ပါတီစီစီရေးဆိုတာလည်းအဲ့ဒီပါတီဆိုတာကအဲ့ဒါဆိုအစိုးရချုပ်ကန်ထားတာဆိုအဲ့ဒီအစိုးရနဲ့ဒီပါတီနဲ့နှစ်ခုပေါင်းပြီးတော့ဒီဆိုတော့ကိုယ်စားလှယ်တွေကိုပဲလုပ်ပိုင်ဖို့နေအဲ့လောက်တာလေအကုန်လုံးစီစဉ်ကန့်တယ်လို့ဆိုတော့မိခွန်းနေရောအဆူရောဟုတ်ကဲ့အားလုံးပဲကျွန်တော်တို့ကဒီအစိုးရရဲ့သဘောတူညီချက်နဲ့တွားနေတဲ့သဘောဆိုတော့ကျွန်တော်ပြောသလိုဟိုချက်ကန်ဘဲလန့်ဆိုတာခဏထားအောင်လောလောဆယ်ပြောဖို့တောင်မှဒီအစိုးရကွန်ပျူတာရမှာပြောနေရတဲ့သဘောမျိုးပါပဲအခုချက်တော့
ဟုတ်ကဲ့အဲ့တော့ပါတီဒီလွတ်တော်ကုစလေအနေနဲ့ကိုပါတီဘက်ကညွှန်ကြားချက်ကိုလက်မခံဘူးကိုအမြင်တိုင်းတင်ပြတဲ့လူတွေရောရှိပါလားဒီလိုရှိတဲ့လူတွေနဲ့ပတ်သက်လို့ပါတီကဘာများတုံ့ပြန်ပါလဲ
အဲရှိပါတယ်ဒီပါဆိုကျွန်တော်တို့လည်းတစ်ခါတည်းကတော့ပြောတာပေါ့နော်ပြောဆိုတာကဒီမိကုံးကတော့တမျိုးအဲလွတ်တော်တဲ့ရောက်သွားတဲ့ခါကျတော့ဆွေးနွေးရင်းနဲ့ဒီဝန်ကြီးဌာနဘက်ကနေပြီးတော့ဒီရာဆောင်းသွားတယ်ပေါ့နော်ဒီဘက်ကဖြေတဲ့ဟာကိုပုံအတဲ့တိုင်းမဖြေဘဲနဲ့တစ်ခါကိုဆောင်းသွားပြီးတော့တခုခုအဲချွေးချက်အားနဲ့ကျရှင်ကျွန်တော်တို့ကမညာမထားကျွန်တော်တို့ကိုယ်တိုင်နဲ့ဝေဖန်ထောက်ပြမှာသူတကလူနည်းစုပါလူနည်းစုကမတော်တော်လေးနည်းပါနဲ့အဲ့ဒီဟာကိုသူတော့ဟိုတမထောက်ပြတယ်ပြောတယ်ကျွန်တော်တို့ကဥပမာဆိုရင်တော့ budget ကိစ္စလို့ခါရီအဲ့တော့တခြားကိစ္စတွေဟာဒီမှာလွတ်တော်ဘက်ကပြောရင်လည်းအဲအစိုးရအမှုတိုင်းပဲသွားကြတာများပါတယ်အဲ့တော့လွတ်တော်ကလုံးဝဒီတိုင်းဘာမှအစိုးရကိုချက်ကန်ပြလာမလုပ်ဘူးလားလို့မေးရင်တော့ဘာချက်ကိစ္စမှာတော့တချို့ဟာလေးမှာအသေးလေးတွေပေါ့အကြီးလေးတော့မအောင်မြင်ဘူးစီမံကိန်းအကြီးကြီးပါကျွန်တော်တို့ကန့်တော့ကိုမရှိဘူးဒီအဲလွတ်တော်ရဲ့ဒီအစိုးရရဲ့တင်ပြလာမယ့်ဘာချက်တွေဆိုတော့အသေးလေးတွေအသေးလေးဆိုတာဗျာဟိုဒီလွတ်တော်ကြီးတစ်ခုလုံးဘာချက်ကြီးတစ်ခုလုံးပေါင်းမှာရာခိုင်နှုန်းနည်းနည်းလေးပေါ့နော်200ခန်းတော့300ခန်းတော့အဲ့လောက်နည်းနည်းလေးကိုကျွန်တော်တို့ကတချို့ဟာလေးဒါလေးဆိုမလို့ဖြတ်ပေးပါဒါမျိုးတွေဆိုတော့တောင်းဆိုလို့ရပါတယ်အဲ့လောက်လေးပဲရပါတယ်တိတ်ကြီးတော့ဟိုမူဝါဒအစ်တစ်ခုတော့ပြင်အောင်တိုင်းပြီးတော့ပြင်အောင်အဲ့လိုမျိုးဥရီတွေပြုတာတော့ဥရီတွေကိုတော်တော်ကိုယ်စားတယောက်ပါစပြီးတော့တင်ကြတာလို့ဆိုတာကျွန်တော်တို့ရှိမှကျွန်တော်တို့အထူးသဖြင့်တော့ကျွန်တော်တို့ပါတီမှာမရှိပါဘူ
းဟုတ်ကဲ့အဲ့တော့ခုနကပြောသလိုကောင်းလင်းဝင်းပြောသလိုဒီလွှတ်တော်ထဲမှာအဆူပြုတ်မယ်မိကုံးမေးစရာရှိမှဆိုရင်ပါတီရဲ့ဘုတ်ဖွဲ့ကိုဖျက်တယ်ပါတီဘုတ်ဖွဲ့ကလည်းခြားပြလိုက်တယ်အဲ့ချိန်မှာမိကုံးမေးတယ်အဆူပြုတ်တဲ့ခါမှာအစိုးရဘက်ကတုံ့ပြန်တဲ့ခါမှာကိုကြည်နဲ့တုံ့ပြန်နိုင်တဲ့အဖြစ်ရောရခဲ့ပါလား
မရတာများပါတယ်ဘာကြောင့်လဲဆိုတော့ဒီအစိုးရဘက်ကတာဝန်ရှိတဲ့ပုဂ္ဂိုလ်များရတယ်ဒီလွှတ်တော်ကိုယ်စားလှယ်တွေရဲ့မိကွန်းတွေကိုကျွန်တော်တို့ကဒီမိကွန်းမေးတဲ့ခါမှာဒီအမေရိကန်လွှတ်တော်တို့တခြားလွှတ်တော်တွေလို့တိုက်ရိုက်ဟိုအပြင်မှာအင်တာဗျူးဖြေသလိုမေးလို့ရတာမှမဟုတ်ဘူးကျွန်တော်တို့ကမိကွန်းကိုတဆင့်လွှတ်တော်ဥက္ကဋ္ဌနဲ့တဆင့်ဆိုတဲ့ပုံစံနဲ့မေးရတယ်မိကွန်းစတင်ကြရဒီမိကွန်းဒီဟလာဒီရှုပ်ခတ်နိုင်တဲ့အစိုးရဘက်အောင်လှုပ်ခတ်နိုင်တဲ့ဆိုပါတီကစပြီးတော့ဒီမိကွန်းကိုပယ်ပါတယ်အဲနောက်တစ်ခါအဲ့လိုပယ်မပယ်လို့လွှတ်တော်ဥက္ကဋ္ဌကြီးရောက်သွားတယ်ပဲထားတစ်ခါတည်းကတော့လွှတ်တော်တချို့ကိုယ်စားလှယ်တွေကပါတီစီစီရုံမှာပြန်နေဒီအဆိုးအထူးသဖြင့်ပေါ့အဆိုးလိုဟာမျိုးကိုတော်တော်ဥက္ကဋ္ဌရောက်တယ်တော်တော်ဥက္ကဋ္ဌလည်းကျွန်တော်တို့ဟိုပါတီကရွေးချယ်ထားတဲ့ဥက္ကဋ္ဌလိုဟိုအဲ့တော့ဥက္ကဋ္ဌလည်းပဲတယ်အဲ့ဒါလည်းဒါလည်းမဖြစ်တင်ဘူးဆိုတော့ပယ်ပြလိုက်တာရှိတယ်တခါတည်းကကိုယ့်အကိုပြန်ပြီးလက်မှတ်ထိုးရတဲ့ခါတိုင်းအောင်ရှင်းပြတယ်ကိုယ့်မိကွန်းတို့ကိုယ့်အဆိုးလိုပြန်လာရုပ်သိမ်းပါလေဆိုပြီးတော့ကိုယ့်ကိုခေါ်ထုတ်ခိုင်းနိုင်တယ်ရှိတယ်ပေါ့နော်အဲ့တော့ ဖြေနဲ့အဖြေလားဆိုတော့သူဝေကြီးတန်းတာဖြေရမှာမလို့လားဒီမိကုံဝေကြီးတန်းကြီးလေးတစ်ခုမိတာတစ်ခုဖြေနေတာတစ်ခုဖြေရောဖြေသွားပြီနဲ့အဲပြီးသူအချိန်ချင်းသူပြန်ထိုင်သွားတာပဲကျွန်တော်တို့ဘာမှထပ်ပြီးတော့မေးလို့နောက်ဆက်တဲ့မိကုံဆိုတာလေးတော့အဲတခါတည်းခုပြောတော့အဲနောက်ဆက်တဲ့မိကုံဆိုတာကလည်းအဲကိုစလေကရုပ်ပြပြင်ဆင်ခြင်းလည်းမရတော့ဘူးကွနော်အဲ့လိုအခြေအနေမှာမေးလိုက်တယ်အဲ့ဒါလည်းဥက္ကဋ္ဌအခါခွန်ပြူမှာအဲရောက်တဲ့မိကုံကပတ်သက်ပါလို့ခွန်ပြူတော့မှာနောက်ဒီဝန်ကြီးဌာနဖြစ်ရဆိုတော့သူတို့ရဲ့တဘောတော့ဝန်ကြီးဌာနကျွန်တော်တို့ကြောက်ရမလို့ရှင်းပြရလို့ရှင်းကျွန်တော်ဘာမှကြောက်ရမလို့ကျွန်တော်တို့တာဝန်ခံပြင်ပြမလို့ကျွန်တော်တို့ကသူတို့ရဲ့အထက်ကလည်းမဟုတ်ဘူးလို့ယူဆတယ်အဲ့ဒါဝိကျန်တန်းကြီးလို့ရှိတယ်နောက်ပိုင်းပို့ဆိုတာဝိကျန်တန်းကြီးလောက်ပဲ
ဟုတ်ကဲ့နောက်တစ်ချက်ကကောင်းနိုင်ဝင်းအခုလိုမျိုး critical ပေါ့နော်ဒီပါတီနဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုဝေဖန်တဲ့အတွက်တော်မှတ်ဒီအတော်နေပါတယ်ကျွန်တော်သတိထားမိလောက်အထူးဖြင့်အနာဂတ်ပါတီဝင်ဝိုင်းနေရပါတော့အဲ့တော့ဒီလိုလူတွေထွက်လာတယ်ဒီလိုပြောလိုက်ရင်ရောပါတီကရည်ရွယ်မှုပါတီရဲ့တုံ့ပြန်မှုဘယ်လိုများရှိပါလဲခင်ဗျဒီလိုလူတွေပေါ့မှာ
ညီမနိုင်ငံမှာတော့ဒီရည်ရွယ်တယ်ဆိုတဲ့အပိုင်းမှာတော့ဒီလိုလွတ်လွတ်အားလုံးနဲ့တည်ပြီးတာဖြစ်တော့ညီမနဲ့အရင်ကမှဗာရင်ကလေးရတဲ့အစီအလာအရာဒီဟာပြောလို့ရေးယူတယ်ဆိုတော့ဘယ်သူကပြောမှာလဲနော်တခြားကိစ္စတစ်ခုနဲ့ဟိုညှိစွန်းတယ်ပေါ့ဗာကိစ္စတစ်ခုခုပေါ့ဗျာပြဿနာအစမဲ့ဟိုတိတိလေးကိုကြီးချဲ့ပြီးတော့ရေးယူတာမျိုးရှိနိုင်တာပေါ့ကို့မုန်းနေတယ်ဆိုလို့ရှိရင်ဒါကိုတိနာတဲ့ကိစ္စမဟုတ်ဘူးလွတ်တော်မှာဆွေးနွေးတဲ့ကိစ္စကိုရေးယူပါဒီလိုတော့အဲ့လိုမျိုးဟိုနိုင်ငံတကာမှာလို့အဲ့လိုရေးယူတာမျိုးမဟုတ်တာဥပမာကျွန်တော်ပြောချင်တဲ့သဘောကဒီလွတ်တော်မှာဆွေးနွေးတဲ့ကိစ္စကြောင့်ရေးယူပါတယ်ဆိုတဲ့ပုံစံမျိုးကတော့တော်တော်လေးနဲ့ပါတယ်တမှုနှမှုတော့ပဲရှိမှာ။ဥပမာကျွန်တော်ဆိုရင်တော့တိုင်းရဲ့အရေးခံမှုကရှိတယ်ပေါ့။အဲ့ဒါတော်တော်ဒီတိုင်းသားတွေနဲ့ပတ်သက်ပြီးတော့အဲနေဆက်ဒေသတွေမှာပြန်တဲ့နေရာတွေမှာတုံးဆွဲတာတွေနဲ့မမြတာဘူးဆိုတာကိုထောက်ပြလိုက်တာမှာဟိုလွတ်တော်ကော်မတီကနေအထောက်ခံတယ်ပေါ့။ဒါမှမဟုတ်အဲ့ဒါလည်းကျွန်တော်အဲ့ဒါကြောင့်ထုတ်လိုက်ပါပဲဆိုပြီးတော့အကြောင်းကြားလာမျိုးမရှိဘူးပေါ့နော်။တော်တော်လူသားထုတ်လိုက်တာပေါ့။တော်ပြအပြစ်လားဆိုတော့အပြစ်တော်လည်းမဟုတ်ဘူးပေါ့။ဒါပေမဲ့လူသားကတည်နေတယ်ကိုယ့်ကိုယ်လည်းတည်နေတယ်ဒါတခုလို့အရေးကြီးတယ်ပေါ့။အဲ့လိုမျိုးပေါ့ဟိုတိတိကျကျကြီးတော့အဲ့လိုမျိုးအေးယူရမျိုးဘာမျိုးမရှိပါဘူးတော်တော်အဲ့မှာသူ့ရဲ့ဒီပါတီဘက်ကနေပြီးတော့ဟိုတခုကဘာဖြစ်လဲဆိုတော့ဒီရအောင်မလိုက်နိုင်လို့ရှိရင်နောက်တစ်ချိန်မှာပြန်အရွေးခံဖို့ဟိုမသိကြဘူးပေါ့နော်ဒီအဲ့လိုမျိုးပုံစံမျိုးကတော့ပြောပါဆမကြားနာလို့ပြောပါတယ်ပါတီအမှုကိုမလိုက်နိုင်တဲ့ပုံစံလေးဒီနောက်ချိန်ပြန်ပြီးတော့ဆင်းရမှာမဟုတ်ဘူးပေါ့အဲ့ဒါမျိုးပြောတဲ့အခါကျတော့ဒီရသူ့ရဲ့လက်ထံတခုလို့နေနေပဲသုံးပါမယ်ကျန်တဲ့အဲ့လိုမျိုးကြီးဟုတ်တော့ကိုယ်ရေးဖြစ်တဲ့အတွက်အဲ့လိုမျိုးအားတီးမင်းထနိုင်ဒီကိစ္စကြောင့်သူတို့တို့မှာစူးနေတဲ့ကိစ္စကြောင့်အရေးကြီးတော့မရှိတော့ရှားပါဘူးအဲ့လိုမျိုး
ဟုတ်ကဲ့ခင်ဗျာကိုအောင်လှိုင်ဝင်းနဲ့ကိုကြီးကျော်လီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာတော်ရှင်ချို့လီလိုင်းပေါ်ရောက်နေလို့သူတို့ကျွန်တော်မင်းများကွင်းပေးလိုက်ပါမယ်အရင်ဆုံးကိုဖြူလေးတူတူတို့ဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
ဟုတ်ပါဘူးလို့ပြောဆိုရအောင်ချိန်ကျလို့ရလား
ခင်ဗျာဘာလို့ပါလဲ
ခင်ဗျာစိတ်ကြက်ရှာတယ်အခုမြားတဲ့တိုင်းဟုတ
်ကဲ့ဟုတ်ကဲ့ကိုဖြူလေးပြောချင်တာကဟုတ်ကဲ့ဟုတ်လွတ်တော်ကအစိုးရကိုထိန်းချုပ်နိုင်သလားမေးတာလားကိုဖြူလေးက
ဟုတ်ကဲ့
ကျွန်တော်ခုနကတော့ဆွနေနေတာအဲ့ဒါပဲကျွန်တော်နောက်တစ်လှည့်ကြာရင်သူတို့ပြင်နိုင်ဆွနေတဲ့လူတွေပြောလို့ရှင်ထပ်ပြောပါလိမ့်မယ်နောက်ထပ်တော့ရှင်တူကျွန်တော်ပြန်ထပ်ဖိတ်ခေါ်ကြပါလေကိုတန်းမောင်ဆွနေမြင်မြင်လို့ရပါလေ
ဟုတ်ကဲ့ကနလွတ်တော်ကဟိုဆိုတော့မထိန်ချုံနိုင်လားဆိုလွတ်တော်ကလက်ရှိ NLD ကဗာပြောပြောသွားတက်ကစစ်တပ်ကိုလည်းအားနာတယ်တန်းခိုင်လည်းအားနာတယ်ဟိုတက်တက်တတမလို့ရတာပေါ့လေကျွန်တော်အိန္ဒိယနိုင်ငံကကျွန်တော်ဗမာပြည်ကလွတ်လပ်ရနောက်ကျပါတယ်ဒါပေမဲ့သူတို့စစ်တပ်ကတယောက်ပြီးတယောက်စစ်ဦးချုပ်တွေကြောင်းသွားနိုင်ငံရေးတော့ဝင်မလျှော့ဘူးအခုကစစ်ဦးစိတ်တော့ပြောင်းရင်တန်းခိုင်ရဲ့ဝင်တန်းခိုင်ရဲ့လူကြီးဝင်ရွေးတယ်ကျွန်တော်စင်ကာပူကိုကြည့်ရလားစင်ကာပူကဘလောက်ပြတ်သားတော့ဒီအောက်စားအောင်လောက်ပဲအတူခိုးလိုက်ပါမြန်မာနိုင်ငံကတော့သူပြတယ်ဆိုတော့ဒီအားကစားမှာပဲကြည့်တိုင်းသားနေပြည်တော်မှာအားကစားထူးထွန်တဲ့လူတွေမထည့်ဘူးဘာသာကြားတွေကိုမထည့်ဘူးဒါကိုပဲကြည့်ပါကိုဒီလောက်ပါပဲကိုဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကျေးဇူးပါနောက်ထပ် Threshold တူပေးစာတော့ကျွန်တော်အခုပဲဖတ်ပြပါမယ် Threshold တူသူ့နာမည်ကတော့မဖော်ပြပါဘူးသူရေးတာကတော့အစိုးရခေါင်းဆောင်ပိုင်းမှာနာမည်အရှင်ဝါရှိတဲ့ခေါင်းဆောင်ဖြစ်နေတော့အောက်ပိုင်းကဝန်ထမ်းမှာဝန်ကြီးချုပ်တွေအထက်ကိုလွှတ်တော်မှကုစရယ်တွေအပါအဝင်အားလုံးရဲ့စိတ်ထဲမှာခေါင်းဆောင်ရဲ့အရှင်ဝါဖီအားတွေကသူ့ရဲ့ရည်ချင်းတွေအတွေးခေါ်ယုံကြည်မှုတွေပေါ်မှာအလူလူဖုံးအုပ်ပြီးတော့တိမ်မြုပ်ပျောက်ကွယ်နေပါလေတဲ့ခေါင်းဆောင်ရဲ့သဘောတိုင်းသာလုတ်ကင်တက်ပြီးတော့ရရာတိုင်းမှာအထက်ရဲ့သဘောကသာစောင့်နေရတဲ့အတွက်အခြေအနေနောက်ကျပြီးတော့ခွင့်ယူတွေဆုံးရှုံးရပါလေခေါင်းဆောင်ကလည်းလက်ောက်ကလူတွေကိုယုံကြည်မှုဖြင့်လုတ်ပိုင်ခွင့်ပေးသင့်ပါလေတဲ့အခုကအဲ့လိုမဟုတ်ပဲနဲ့ခေါင်းဆောင်ပိုင်းကလုတ်ပိုင်ခွင့်နဲ့အာဏာတွေကိုအားလုံးချုပ်ကင်ထားတာကိုယ်တိုင်ကလည်းမလုံနိုင်တော့ဖက်ဖက်ကနှောင့်နှေးကြံ့ကြာမှုတွေဖြစ်ပြီးတော့မဖြစ်တဲ့အခြေအနေရောက်နေရပါတယ်တဲ့ဒါတော့ရှင်တူရဲ့အမြင်ဖြစ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်အခုပင်နိုင်ဆွေးနွေးတဲ့သူတွေကိုပြန်ပြီးအလှည့်ပေးကြပါတယ်ကိုကြီးကျော်ကိုပြန်ပြီးကြပါတယ်ကိုကြီးကျော်ကြီးခုနကကိုအောင်လှိုင်ဝင်းဆွေးနွေးတော့တာလေးတွေ့ရမှာပါအဲ့တော့ ကွေးကြော်ရဲ့အမြင်ခုနသရရှင်တွေရဲ့ပြောဆွေးနွေးထားတဲ့အချက်ပေါ်မှာတုံ့ပြန်ချက်ကွေးကြော်ပြန်ပြီးဆွေးနွေးပြပါဦ
းဟုတ်ကဲ့အဲ့ဒါကတော့သောသောတူလို့ပေါ့နော်ပရမကျွန်တော်ပြောချင်တာကတော့ဒီကျွန်တော်တို့ပရမစိတ်တတန်းပေါ့နော်ဆက်နိုင်ရေးလွတ်တော်ဆက်နိုင်ရေးစုရမှာပေါ့အဲ့ဒီမှာသောသောပြောတဲ့ဒီလွတ်တော်ဥက္ကရာနဲ့ဒီသမရနဲ့ကြားပေါ့နော်အဲ့ဒီတစ်ခါလွတ်တော်နဲ့စိုးရွားနဲ့ကြားတဲ့မှာအဲ့လိုပုတ်တိုက်မှုတွေဖြစ်တာတွေ့ရတယ်ပေါ့နော်။ဗာဒီသွင်းပြဿနာတွေပဲဖြစ်လာတာလေဗာဒီတွေ့ခဲ့ရတယ်ပေါ့။အဲ့တော့အဲ့ဒီအတွေ့အကြုံပေါ်ပါကျွန်တော်အခုလက်ရှိ NLD အစိုးရနဲ့ NLD လွတ်တော်ကအဲ့ဒီအတွေ့အကြုံပေါ်ပါတော်တော်လေးသူတို့ကိုစိုးရိမ်တိတ်လန့်ပြီးတော့သူကအဲ့ဒီကောင်းဆောင်ပိုင်းကထိန်းချုပ်တာတွေညားလာတယ်ညားနေတယ်လို့တော့တင်တယ်ပေါ့နော်။ဒီချက်နှစ်ချက်ကတော့သွားသွားပြောသလိုပဲโอ้เบสิกเอเนอร์จีก้าวหนองบ่เนาะก้าวหนองเนี่ยอาชีพกว่าก็ยังจี้ได้อะนี่ยังจี้ได้อปอมาแล้วที่ออกจีก็ดูดีก็กูอซ้านซ้านเนี่ยกูลุลๆๆโทปอกพี่ลุพุอะนี่อาชีพกว่าจ้องเลยป่าเลยเป็นเนาะก้าวหนองกูไรก็เลยอะนี่ลุลๆๆขึ้นไม่ไปเว้ยทิ้งชุบตาမျိုးนี่ก็ได้เลยฉิ่นไหนเลยบ่เนาะแล้วตะคาใต้นี่ก็ไอ้เนี่ยดีเนี่ยลွတ်ตอนี่มาจ้ะတော့เลยเราก็คุยอ่ะตลอดก็တော့ဆိုကြပါစို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်တစ်ချိန်တည်းမှာပဲလွတ်တော်ဥက္ကဋ္ဌတွေလည်းရှိရေပေါ့ဟောပါတီပြင်းအနေသားကြကြည့်မယ်ဆိုရင်အဲ့ဒီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေတဲ့လွတ်တော်ဥက္ကဋ္ဌတွေကြားထဲမှာပါတီတွင်းမှာရှိတဲ့ရန်ပေါ့ယာရုတဝေတွေကနည်းနည်းဟိုကွာခတ်ကျညာနေတာလည်းတွေ့ရတယ်ပေါ့အဲ့ဒါလေးတွေကြောင့်လေသို့တော်ပြောသလိုလွတ်တော်ကနေပြီးတော့အစိုးရကိုသိမ်းချုပ်တဲ့နေရာတွေမှာ second balance လုပ်တဲ့နေရာတွေကအားနည်းနေတယ်လို့ကျွန်တော်ကတော့မြင်နေကြဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်အဲ့ဒီပြည်နယ်နဲ့တိုင်းအဆင့်ထွတ်တော်တွေကိုဦးစားပေးပြီးတော့ကိုကြီးကျော်ကထပ်မေးချင်ပါတယ်ခုနကိုကြီးကျော်လည်းပြောသွားတယ်ပြောမယ်ဆိုရင်ဒီခေါင်းဆောင်ပိုင်းဆိုတာအဆင့်အရှင်ဝါရမဆန်နိုင်တာတော့အဓိကဒေါ်ဆန်းစုကြည်ပေါ့ဒေါ်ဆန်းစုကြည်ကတော့ပြောင်းစုဆင်ပေါ့ဒါပေမဲ့ပြည်နယ်အဆင့်တွေမှာပြောမယ်ဆိုရှင်ဒီဝင်းကြီးကျော်ဒီဆွေးအဖွဲ့တွေကလည်းထွတ်တော်တွေကလာတာပဲဒါပေမဲ့ထွတ်တော်တွေမှာလည်းအခုအမှဆိုကရားပြည်နယ်လွတ်တော်ဆိုရင်ကျွန်တော်တို့သိသလားတွေ့လိုက်ရတာကရားပြည်နယ်လွတ်တော်ထဲမှာဒီကရားပြည်နယ်ကဗိုလ်ချုပ်ကျေးဦးနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေရှိပါတယ်။နောက်တစ်ဖက်အစိုးရနဲ့ဖြစ်တော့အစိုးရနဲ့တင်းမာမှုလေးအစိုးရပိုင်းနဲ့လွတ်တော်ကြားမှာတင်းမာမှုလေးတစုံတရာတွေ့ပါတယ်။မွန်ပြည်နယ်မှာလည်းအဲ့လိုမျိုးဖြစ်ခဲ့ပါတယ်ခင်ဗျာ။အဲ့တော့အဲ့ဒီအခြေအနေတွေကတော့တကယ်တမ်းမှန်မှန်ကန်ကန်ပဲဖြစ်တာလားအားရချင်းနဲ့ဖွဲ့ကောင်းလားအဲ့ပုံမှာဘယ်လိုများသုံးသပ်ချက်မှာလဲခင်ဗျာ။တိုင်းနယ်ပြည်နယ်ဆင်လွတ်တော်နဲ့အစိုးရတွေကြားတဲ့ထိတိုက်ဖြစ်မှုတွေ
ဟုတ်ကဲ့အဲ့ဒီမှာတော့သွားသွားပြောလို့ဒါတော့ဒါကိုနံပါတ်ပြောရမယ်ဆိုရင်တော့အဲ့ဒီပြည်ထဲမှာဖြစ်တဲ့ကိစ္စတွေလည်းကျွန်တော်တို့တွေ့လို့ကြားရတာပေါ့နော်အဲ့လိုပဲတရားပြည်ထဲမှာလည်းတွေ့ကြည့်ပြင်ကြားနေရတာတွေရှိရပေါ့အဲ့ဒီပေါ်ဒီမှာတော့ကျွန်တော်ဟိုလွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ဥက္ကဋ္ဌပပဝင်ပေါ့နော်လွတ်တော်ကိုယ်စားလှယ်တွေတာဝန်ရှိတဲ့သူတွေကိုကြီးကျူးတယ်ဗျသူတို့တကယ်ဟိုဟိုချက်ကန်ဘယ်လန်လုပ်ဖို့တကယ်ကျူးကားကြတယ်လို့လည်းမြင်နေပေါ့နော်အဲ့တချို့နေရာတွေပါမျိုးဆိုတော့အားလင်းချက်တွေရှိတာပြပြရတယ်ဥပမာပဲခူးတိုင်းပေါ့ဗျာဥပမာဝင်းကြီးချုပ်တို့ဒီကရေးဝင်နိုင်တဲ့ပတ်သက်ပြီးပြောတာဆိုတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒီပြောတဲ့ဆိုတဲ့ပေါ်ပြီးပေါ့ပါကျွန်တော်သင်တယ်ကပဲခူးတိုင်းတို့တော်ကတော့ဒီဝင်းကြီးချုပ်ပြောတာဆိုတာပတ်သက်ပြီးတော့တခုခုချက်ကပဲလည်းလုပ်ဖို့လိုကံလို့တက်တာပေါ့ဟုတ်ကဲ့အဲ့အဲ့လိုမျိုးလေးတွေတော့တွေ့ရတယ်ဗျာတစ်ခါမှကြတော့စောစောပြောလို့လေဝင်းကြီးချုပ်အစင်းကြီးကသာသောအစင်းပါတီကအလိုတိတိအစင်းလိုမျိုးတွေဖြစ်တာမျိုးတွေ့ရပြီးတော့တော်တော်ဥက္ကဋ္ဌတွေကြတော့ပါတီဝင်တတန်းအောင်အင်မတန်နိုင်ငံမျိုးပေါ့နော်ဟိုတတန်းတင်းတာမျိုးတွေတွေ့နေရတာလေးတွေကလည်းဟိုမကောင်းလို့တော်တော်ထင်ကြဟုတ်ကဲ
့ဟုတ်ကဲ့ကိုကြီးကျော်ကျေးဇူးပါကျွန်တော်ကောင်းလိုင်းဝင်းကိုပြန်မေးချင်ပါတယ်ဗျာပြန်ဖိတ်ခေါ်ချင်ပါတယ်ကောင်းလိုင်းဝင်းကခုနကပါတီရဲ့မူကိစ္စတွေပြောထားတော့ပါတီရဲ့မူနဲ့ကိုယ်နိုင်ငံရေးဆိုတာရှိပါတယ်။ဥပမာဆိုရင်ပါတီရဲ့မူတိုင်းလွတ်တော်မတ်တီတော်များဒီမှာလည်းလိုက်နာရတာရှိပါတယ်။တစ်ဖက်မှာကိုယ့်ရဲ့နိုင်ငံရေးဆိုတာလည်းရှိတယ်။အဲ့တော့ကိုအောင်လှိုင်ဝင်းရဲ့နိုင်ငံရေးဥစ္စာနိုင်ငံရေးအကြစဉ်းစားချက်ဥပမာဆိုရင်လွတ်တော်ထဲမှာပဲစဉ်းစားချက်ဒီလိုမျိုးဟာတွေကိုပါတီရောပြန်ပြီးတော့တင်ပြလို့ရပါလားဆွေးနွေးလို့ရပါလား။
အဲပါတီထဲမှာတော့ဒါကျွန်တော်တို့အခုတရှိဖြတ်တန်းခဲ့တဲ့အတွေ့အကြုံကတော့လူကြီးတွေကကျွန်တော်တို့ဟိုကလေးတွေခေါ်ပြီးတော့ဟိုဩဝါဒပေးတဲ့ပုံစံမျိုးပေါ့နော်။ချောင်းမှာဩဝါဒပေးတဲ့ပုံစံမျိုးတော့ပဲပြောတယ်။တခါတည်းတော့သူတို့ပြန်ပြီးတော့တင်ကြကုန်ပြီ။အစီအွေသူတို့ဟိုအများဆုံးကြီးအစီအွေပေါ့ပြည်အောင်စုအစ်မမလောက်တာတော့တော်တော်လေးကြာသွားပြီနော်။ကြာသွားတဲ့အခါကျတော့အရင်တော့ဒီပုံမှန်လေးလုပ်ဖြစ်တယ်ပေါ့။အဲတင်ပြတဲ့အခါကျတော့လေတင်ပြတယ်ဆိုတာလေဆန္ဒကျွန်တော်တို့ကလည်းအဓိကကျွန်တော်တို့ဟိုစာဝင်နေပြင်ပြနေတာမှမဟုတ်တာနိုင်ငံတော်ရဲ့ဘူဝါဒကိစ္စတွေပြင်ပြတယ်ပေါ့တရားကြတော့ တခိုင်နဲ့ပြီးတဲ့ကိစ္စလည်းမဟုတ်ဘူးအဲ့ဒါမဖြစ်တော့ဆိုတော့လည်းဖွဲတာအဲ့ဒီကနေကျွန်တော်တို့တစ်ဆင့်တင်ပြရတယ်ကိုနိုင်ငံရေးအယူအဆတွေဟာဒါပေမဲ့အစိုးရဘက်ကအကောင့်တွေပေါ်တဲ့အပိုင်းမှာဆက်တော့ကျွန်တော်ပြောလို့ဥပဒေအရဆိုတပိုက်ချင်းကဘယ်ပုံမှန်ဘယ်ဟာကိုကန့်ကွက်ပြီးတော့ဘယ်ဟာကိုထောက်ခံဆိုတော့ကျွန်တော်တို့ကဘာလို့သွားပြီးတော့တင်ပြတော့မှာလဲကျွန်တော်တို့ကသွားတင်ပြလည်းမထူးတော့သူစုကလည်းမပြောတော့ဘူးအော်ဒီကုသနဲ့အများစုကလည်းမပြောတော့ဘူးကောနော်ပြောတယ်ဘာမှမသိအကျိုးပါမရှိတာဒီပါတီဘက်ကနေဆိုတော့ insertion နဲ့လာတဲ့ဟာပေါ့အထူးသဖြင့်တော့ insertion အသေးစိတ်မလာရင်တော့မှဥရိတံကော်မတီပေါ့ဥရိတံကော်မတီရဲ့သဘောထားအတိုင်းနဲ့နေပေးကြလားနေပေးကြဆိုတော့တစ်ချိန်ရှုံးနေတယ်နှစ်ချိန်ရှုံးနေသုံးလေးနှစ်ကြာပြီဒီတိုင်းပဲကျွန်တော်တို့ဘလောက်ပဲတင်ကြတင်ကြရှုံးနေပါလေဒီကုသတချို့ကုသတွေတင်ကြရတော့ရှိတယ်ဥမာပြောမလို့ဟိုရင်နံတို့တူးတဲ့ကိစ္စပေါ့ဗျာဒီလွတ်တော်ကုသလေတေသာကကုသလေတွေကဟိုပြီး2000တက်မှတ်ဖို့ဥပဒေမှာကြာထောင်1000ပဲတက်မှတ်လို့ရှိရင် 1000 ကျော်ဝိုင်းလူအရေးခံလို့ 2000 ဒီတိုးပေးပါဒါတော့ကိုယ်စားလှယ်တင်တာလည်းဆိုတော့ပါတီဘက်က 1000 ပဲထားမယ်ဆိုတော့အဲ့တော့ 1000 ပဲအကြီးကြီးသွားအကြီးနဲ့အဲ့ဒီကိစ္စကိုသို့တော့ကိုယ်စားလှယ်ဟာကျွန်တော်မှတ်မိတော့10ဦးလောက်ရှိမယ်အကြီးနဲ့ data ကိုယ်စားလှယ်ဒီဝိုင်းပြီးတော့တင်ပြလို့မရှုံးပါဘူးအဲ့လိုမျိုးတွေရေးတွက်တွေကများလာတဲ့ခါကျတော့
ကျွန်တော်ဟုတ်ကဲ့ကျွန်တော်အချိန်တမလေးလောက်တော့ရပါသေးတယ်ကျွန်တော်နောက်ဆုံးကိုအောင်နိုင်ဝင်းကိုတခုမေးချင်တာကပါတီဘက်ကခေါင်းဆောင်ပိုင်းချုပ်ကပြောနေတာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူတို့မဲဆွဲတဲ့အခါမှာပါတီကိုချိန်ပြီးတော့မဲပေးကြပါလူကိုချိန်ပြီးမဲပေးပါနဲ့ဆိုပြီးတော့ရွေးချယ်မဲပေးခဲ့တဲ့တကြောင်မလို့ဒါပေမဲ့ခုနကကိုအောင်လှိုင်ဝင်းတို့ပြောမှဆိုတော့တကယ်တမ်းဆိုရင်တော့လူတို့ကိုယ်စားလှယ်ပါလူတို့ကနေကိုယ်တိုင်ရွေးထားတော့အဲ့တော့သူတို့ပြောတာကပါတီကိုပို့ပြီးတော့ဦးစားပေးတဲ့သဘောမျိုးဖြစ်နေတယ်အဓိကခေါင်းဆောင်ပိုင်းပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့ကိုအောင်လှိုင်ဝင်းဘယ်လိုများမှတ်ချက်ပေးကြမှာလဲခင်ဗျနောက်ဆုံးကျွန်တော်စက္ကန့်30လောက်တော့ချိန်ရပါတယ
်အေးဟုတ်ဟုတ်ဒါမှမှလည်းကျွန်တော်တို့မြို့သားတွေဘုရားကြီးကိုကူစားပြီးတော့အမေတော်နတ်စုကြည်ကြုံကြည့်လို့အကုန်လုံးမဲပေးခဲ့လက်ရှိတဲ့နိုင်ငံရေးအခြေအနေကကိုယ့်ကိုစွမ်းစားနဲ့ကိုနိုင်မဲ့လွတ်တော်ကူစေဆိုတော့လက်ချိုးရည်လို့ရမယ်လို့ကျွန်တော်ထင်တယ်မြန်မာပြည်မှာပါတီနဲ့ပဲသွားအောင်မှာဒါပဲ2020ယူတော့ပါတီမှာဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရေးကလွတ်တော်ကူစေအဖြစ်မှာနိုင်ငံရေးလုံးခွင့်မရှိပါဘူးကျွန်တော်တို့မှာဒါပါတီရဲ့မူကိုပံ့ပိုးပေးတဲ့အစ်စ်မှာပဲရှိတယ်ဒါကြောင့်မလို့ဒါမဲ့ဒီကောက်ပွဲမှာအဖြစ်ပြီးနောက်မြန်မာပြည်ရဲ့လက်ရှိအခြေအနေကတော့ဟိုတူတူတယောက်တည်းစတိဘုတ်ကလာကိုယ်စလေလေးတော့အခွင့်အရေးမရှိတလောက်တော်တော်လေးနည်းပါလေပါတီအနေနဲ့ဒီဘက်ဂရောင်းမရှိဘဲနဲ့သွားရကိုယ်စလေလေးရတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒဲလိုက်အစီအစဉ်အချိန်ဆီတော့လို့ပါပေါဝင်ဆွနေပြီးတဲ့ဥအောင်နိုင်ဝင်ဦးရေကျော်နဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လာခွင့်ပြပ
ါကိုဒါညိုအစီအစဉ်ထုတ်လွှင့်ပေးတဲ့ဒါရိုက်လီလန်ဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင်။အခုတော့အင်ကာညထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါဦးမယ်ရှင
်။စီးပွားနိုင်ငံရှေ့မြောက်ပိုင်းကိုတူကီတပ်ဖွဲ့တွေထိုးစစ်ဆဲတိုက်ခိုက်နေတာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ပြန်ပုံထူးနေဆွေးနွေးမယ်လို့တပ်တမန်တွေကပြောပါတယ်။အဖွဲ့ဝင်15နိုင်ငံပါလုံခြုံရေးကောင်စီမှဒီကိစ္စဆွေးနွေးဖို့ဥရောပနိုင်ငံတွေကတောင်းဆိုတာဖြစ်တဲ့အကြောင်းတပ်တမန်တွေကဒီကနေ့ပြောပါတယ်။ကွေးကိစ္စနဲ့ပတ်သက်ပြီးတော့ပဲပြီးခဲ့တဲ့ကြာတာရင်းတွေကကျင်းပတဲ့ပထမအကြိမ်ဆွေးနွေးပွဲအတွင်းမှာတော့ကွဲလွဲမှုတွေရှိခဲ့ပြီးတူရကီရဲ့ထိုးစစ်ဆင်မှုအဆုံးတတ်ဖို့တောင်းဆိုတဲ့ကြေညာချက်ကိုဥရောပနိုင်ငံတွေကပဲထုတ်ပြန်ခဲ့တာပါရှင်။အမေရိကန်ပြည်ထောင်စုဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ဖို့စကားဆက်ထုတ်ပွဲဒီကနေ့ညကျင်းပဖို့ရှိနေတာမှာတော့ကိုစတေလောင်းတရားစင်တော့ပါဝင်ပြီးမူဝါဒရေးရာအကြောင်းကိုအခြေတင်ဆွေးနွေးကြမှာပါ။လေးချိန်မြောက်စကားဆက်ထုတ်ပွဲကိုအိုဟိုင်းယိုပြည်နယ်ဝက်စတဗင်းမြို့ကအော်တဘိန်တက္ကသိုလ်မှာကျင်းပမှာဖြစ်ပြီးစကားတင်ချန်နေတဲ့သမ္မတကိုစတေလောင်းအကြီးအကျယ်အများဆုံးကစကားချစ်တူကြမှာဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံမှာမကြာခင်နှုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအတွင်းတာလီဘန်လက်နက်ကိုင်တွေရဲ့တိုက်ခိုက်မှုကြောင့်သေဆုံးသူ85ဦးအပါအဝင်အရက်သားထိခိုက်ဒဏ်ရာရသူ460နီးပါးရှိခဲ့တဲ့အကြောင်းကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတစ်ခုမှဖော်ပြထားပါတယ်။ထိခိုက်ဒဏ်ရာမှုတွေရဲ့80ရာခိုင်နှုန်းဟာပြီးခဲ့တဲ့စက်တင်ဘာလ28ရက်နေ့ကရွေးကောက်ပွဲကိုနှောက်ယှက်ဖို့တာလီဘန်တွေစနစ်တကျစီစဉ်လှုပ်ဆောင်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဖြစ်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂကူညီထောက်ပံ့ရေးမစ်ရှင်အဖွဲ့ UNAMA ကဒီကနေ့ထုတ်ပြန်တဲ့အထူးအစီရင်ခံစာမှဖော်ပြထားတာပါ။မဲဆန္ဒရှင်ပြည်သူတွေကိုရွေးကောက်ပွဲမှာမဲပါဝင်မပေးကြဘို့တာလီဘန်တွေကအကြိမ်ကြိမ်သတိပေးချင်းချောက်တာတွေလုပ်ခဲ့ပြီးရွေးကောက်ပွဲလုပ်ငန်းတွေကိုစောင့်ကြပ်နေတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့ရွေးကောက်ပွဲစီစဉ်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ကြဖို့လည်းသူတို့ရဲ့အဖွဲ့ဝင်တွေကိုညွှန်ကြားခဲ့တာပါရှင်
။အင်္ဂါများပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးပြောပြခဲ့တာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ည9:00ကနေ 10:00 ထိထုတ်လွှင့်တဲ့အစီအစဉ်တွေကို9:00ကနေ 17:00 ထိလိုင်းဒိုမီတာ16 19 41တို့ကနေနားဆင်နိုင်ပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.